Welcome to the Voice of America in Burmese.
Mingla Manekin ka tamya shwin lan chan mye ja ba si shin. Washington myo ro VOA American tan ga ni 2015 ku ni October 12 ye tanin la ni nanekin a season ri ku Myanmar san naw chain Manek 6 nai ga ni 9 nai thi line to meter 24 32 ne 49 ro ga ni dai yai thon lwin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်ဗျာခင်ဗျာကျွန်တော်ဆမ်မိုးပြပါအခုမနက်ခင်ဗျာထူးခြားတဲ့သတင်းတွေကတော့တူရကီနိုင်ငံရဲ့မြို့တော်မှာညင်းညက်စွာဆန္ဒပြမှုအတွင်းဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားပြီးတော့လူအောင်တရားနီးပါးတည်ဆုံခဲ့တဲ့အပေါ်မှာနိုင်ငံနဲ့တကွန်းပူဆွေးနေကြသလိုထောင်ပေါင်းများစွာရှိတဲ့လူတွေကတူရကီနိုင်ငံရဲ့မြို့တော်မှာစုဝေးပြီးတော့အစိုးရဆန့်ကျင်ဆန္ဒပြနေကြပါတယ်အီရန်နိုင်ငံပါလီမန်မှာတော့နိုင်ငံတကာနဲ့ရထားတဲ့နျူကလ িয়ার အရေးသဘောတူညီချက်ဥပဒေကြမ်းကိုအတည်ပြုဖို့အတွက်သဘောတူညီလိုက်ကြပါတယ်လူသတင်းနေနဲ့လူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီရှင်ထိုင်းနိုင်ငံလက်ကျွန်းလူတတ်မှုတရားရုံးထွက်ဆိုချက်တွေပြီးဆုံးသွားပြီဖြစ်တဲ့အတွက်ဒီဇင်ဘာလမှာအမှုစီရင်ချက်ချမှတ်တော့မှာဖြစ်ပါတယ်
24ရက်7လ2015နေ့မှာတော့သုံးမိချမယ်လေဝေဝေချူကဝင်းစော်တော်လေးကိုပြီးအောင်တက်လိုက်ရတယ်ပေါ့နှစ်ချက်ကတော့သူတို့ကိုယ်ရင်ကလေးတွေပေါ်ရတယ
်ဒါကတော့အကျိုးဆောင်ရှိနေဥအောင်မျိုးတန်က VOA ကိုပြောပြသွားတာပါသတင်းစီစဉ်အပြီးမှာနားဆင်ရမှာပါရှင်အဲ့ဒီနောက်ဥရောပတမကစောင့်ကြည့်လေ့လာရေးအဖွဲ့ကမြမရွေးကောက်ပွဲကိုဘလို့စောင့်ကြည့်သွားမလဲဆိုတာကိုလည်းတင်ပြဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆန်မိုးဝင်နဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင်
တူရကီနိုင်ငံအန်ကာရာမြို့တော်မှာညင်းညက်စွာဆန္ဒပြပွဲအတွင်းဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးတော့အနည်းဆုံးလူပေါင်း65ယောက်သေဆုံးခဲ့ရတဲ့ပေါ်တနင်္ဂနွေနေ့မှာနိုင်ငံနဲ့တကွန်းဝမ်းနဲ့ပူဆွေးနေကြသလိုထောင်ပေါင်းများစွာရှိတဲ့လူတွေဟာအန်ကာရာမြို့လယ်မှာစုဝေးခဲ့ကြပြီးတော့တူရကီအစိုးရကိုဆန့်ကျင်ကြွေးကြော်တဲ့ကြွေးကြော်တန်းတွေကြွေးကြော်နေကြပါတယ်။ပေါက်ကွဲမှုနှစ်ခုအတွင်းလူပေါင်း160ဒဏ်ရာရရှိခဲ့ပြီးတော့သူတို့ကိုဆေးရုံတင်ထားရပြီးအဲ့ဒီထက်က65ယောက်ကိုဆေးရုံ16ခုမှာအရေးပေါ်အခြေအနေအရကူတာပေးနေရကြောင်းအစိုးရကသတင်းထုတ်ပြန်ပါတယ်တူရကီနိုင်ငံအတွင်းကာတစ်လူမျိုးစုကိုလူလားတဲ့ပြည်သူ့ဒီမိုကရက်တစ်ပါတီကတော့ဘုံပေါက်ကွဲမှုတွင်တေဆုံးတဲ့သူ128ယောက်ရှိတယ်ဆိုပြီးတော့ပြောနေပေမဲ့အစိုးရကတော့အဲ့ဒီအရေးအတွက်ကိုအတည်ပြုခြင်းမရှိသေးပါဘူးဒီတက်ခတ်မှုကိုဘယ်အဖွဲ့ကလှုပ်ဆောင်လဲဆိုတာကိုထုတ်ဖော်ပြောဆိုတာမျိုးလည်းမရှိသေးပါဘူးဒါပေမဲ့အကြီးတန်းတာဝန်ရှိသူနှစ်ဦးကိုကိုးကားပြီးတော့ရိုက်တာသတင်းဌာနကဖော်ပြရမှာတော့ပမာဏစုံစမ်းစစ်ဆေးမှုတွေအရ IS Islamic စစ်သွေးကြအုပ်စုကိုအာယုံဆိုင်ပြီးတော့စစ်ဆေးနေတယ်လို့ပြောဆိုပါတယ်။ဒီတိုက်ခိုက်မှုဟာပြီးခဲ့တဲ့ဇူလိုင်လစီးရီးယားနယ်စပ်ဆူရစ်မြို့မှာဖြစ်ပွားခဲ့တဲ့အထူးကံဘုံခွဲမှုနဲ့အလားတရန်တူနေပြီးတော့အဲ့ဒီတုန်းကတိုက်ခိုက်မှုကို IS တပုံတွေကတိုက်ခိုက်မှုပြုလုပ်ခဲ့တာဖြစ်တယ်ဆိုပြီးတော့ပြစ်တင်ထားပါတယ်။ Kurdish တွေကိုထောက်ခံတဲ့ပါတီရဲ့ဥတွဲဥက္ကဋ္ဌဖြစ်သူကတော့အဲ့ဒီပောက်ကွဲမှုဟာတူရကီအစိုးရမှာတာဝန်ရှိတယ်ဆိုပြီးတော့ပြစ်တင်ဝေဖန်လိုက်ပါတယ
်။အီရန်နိုင်ငံရဲ့ပါလီမန်ဟာအစိုးရကိုအင်အားကြီးနိုင်ငံအနေနဲ့ရရှိထားတဲ့တမိုင်းဝင်နျူကလ িয়ার သဘောတူညီချက်ကိုအကောင့်တဲဖော်ဖို့ခွင့်ပြုလိုက်တဲ့ဥပဒေကြမ်းတရက်ကိုအတည်ပြုပေးလိုက်ပါတယ်။ဒီဥပဒေကြမ်းအရအင်အားကြီးနိုင်ငံတွေဘက်ကအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုဖယ်ရှားပေးရမှာဖြစ်ပြီးဖယ်ရှားပေးဖို့ပြတ်ခွက်ခဲ့ရင်အီရန်နိုင်ငံအစိုးရဟာရထားတဲ့သဘောတူညီချက်တိုင်းအကောင့်တဲ့ဖော်ရာကိုပြန်လဲရုပ်သိမ်းခွင့်ပေးထားတာဖြစ်ပါတယ်။ဒီဥပဒေကိုအခုပတ်နောက်ဆုံးတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။တချိန်တည်းမှာပဲအီရန်ဟာအမေရိကန်အီရန်နိုင်ငံသားခံယူထားတဲ့ Washington Post သတင်းတောက် Jason Razarian ကိုအသွေးရှုံမှုနဲ့15ကြလကြာဖမ်းဆီးထားတဲ့အမှုကိုစီရင်ချက်ချမှတ်လိုက်ပါတယ်။စီရင်ချက်နဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်တာမရှိမဲတရားစီရင်ရေးဆိုင်ရာပြောရင်းကွင်းရပုဂ္ဂိုလ်ကတော့ဒီစီရင်ချက်နဲ့ပတ်သက်ပြီးအယူခံဝင်မယ်လို့ဆိုခဲ့ပြောဆိုခဲ့ပါတယ်2012ခုနှစ်ကလေးက Washington Post တရင်တာအတွက်အလုပ်လုပ်နေတဲ့တရင်တာဟာ2014ခုနှစ်ဇူလိုင်လမှာဇနီးဖြစ်သူနဲ့အတူဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ဂျာနယ်လစ်တဦးလည်းဖြစ်တဲ့သူ့ဇနီးကိုပြန်လွတ်ခဲ့လွတ်ပေးခဲ့ပြီးမဲ့ Razarian ကိုတော့ဆက်လက်ဖမ်းဆီးထိန်းသိမ်းထားခဲ့တာဖြစ်ပါတယ
်စီးရီးယားသမ္မတ Bashar al-Assad အစိုးရအနေနဲ့ဆုံးရှုံးထားတဲ့နယ်မြေတွေပြန်ရရှိရေးအကူအညီပေးတဲ့အနေနဲ့စီးရီးယားနိုင်ငံအတွင်းသဘုံတွေကိုရုရှားကလေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ပြစ်မှတ်63ခုကိုဥတီပြီးတော့တက်ခိုက်ခဲ့ပြီးတော့အဲ့ထက်က53ခုကိုဖျက်ဆီးပစ်နိုင်ခဲ့တယ်လို့ရုရှားအစိုးရကပြောပါတယ်တက်ခိုက်မှုအများစုကို Idlib KI Tel Skit မှာတနင်္ဂနွေနေ့ကပြုလုပ်ခဲ့ပြီးတော့အဲ့ဒီဒေသဟာစီးရီးယားအစိုးရကိုတက်ခိုက်နေတဲ့သဘုံတွေကိုထိန်းချုပ်ထားတဲ့အရက်ဖြစ်တယ်လို့ဆိုပါတယ်မကြာခင်ကတက်ခိုက်မှုတွေဟာ IS Islamic စစ်သွေးကြွတွေကိုရည်ရွယ်ပြီးတော့တက်ခိုက်ခဲ့တာဖြစ်တယ်လို့ရုရှားအစိုးရကပြောပါတယ်ဒါပေမဲ့ပြစ်မှတ်အများစုဟာ IS တွေမဟုတ်ဘဲသမရအာဆက်ကိုဆန့်ကျင်တိုက်ခိုက်နေတဲ့အဖွဲ့တွေဖြစ်နေတယ်လို့ဆိုပါတယ် မော်စကိုမြို့တော်မှာပြုလုပ်ခဲ့တဲ့ရုပ်တံတွဲဆုံမေးမြန်းမှုတစ်ခုမှာဒီတက်ခတ်မှုဟာဆီးရီးယားအစိုးရအတွက်တည်ငြိမ်မှုရစေဖို့နဲ့နိုင်ငံရေးအရာအပေးယူညှိနှိုင်းမှုတွေရရှိလာအောင်လှုံ့ဆော်တာဖြစ်တယ်ဆိုပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကကာကွယ်ပြောဆိုလိုက်ပါတယ်
အီရတ်စစ်တပ်ဟာလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းမှာ IS အစ္စလာမစ်အစွန်းရောက်ဖွဲ့ရဲ့ခေါင်းဆောင်အဘူဘကာအယ်ဘဂရာဒီကိုလိုက်ပါလာတဲ့ဒဂျင်တန်းကိုစီးရီးယားနယ်စပ်အနီးကအနောက်အန်ဘာဒေသမှာပြစ်ခတ်တိုက်ခိုက်နိုင်ခဲ့တယ်လို့ကြေညာခဲ့ပါတယ်။အီရတ်လေကြောင်းတပ်ဖွဲ့တွေဟာဂျာဇွတ်သားအကြမ်းဖက်သမားရဲ့ဂျင်တန်းကိုပြစ်မှတ်ထားပြီးသူရဲကောင်းဆန်နဲ့စစ်ဆင်တိုက်ခိုက်မှုပြုလုပ်နိုင်ခဲ့တယ်လို့အီရတ်လုံခြုံရေးတပ်ဖွဲ့ကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကြောင့်အစွန်းရောက်ဖွဲ့ရဲ့ခေါင်းဆောင်တေလာရှင်လာဆိုတာတော့မသိရသေးပါဘူး။ဘဂရာဒီဟာစီးရီးယားနဲ့အီရတ်နိုင်ငံအေရီးယားချုပ်ကိုထိန်းချုပ်ထားတဲ့အစွန်းရောက်ဆွန်နီအစ္စလမ်ဖွဲ့ကတည်ထောင်ထားတဲ့ကာလီဖိတ်ပိုင်နက်နယ်မြေမှာမိမိကိုယ်ကိုခေါင်းဆောင်ဖြစ်ကြီးညာထားတဲ့သူဖြစ်ပါတယ်။ IS အစွန်းရောက်ဖွဲ့ကိုတိုက်ခိုက်နေတဲ့ညွန်ပေါင်းဖွဲ့ကပြောခွင့်ရပုဂ္ဂိုလ်အမေရိကန်ဗိုလ်မှူးစတိဗ်ဝါရန်ကတော့ဒီထုတ်ပြန်ကြေညာချက်ကိုသိရှိပြီးဖြစ်ပေမဲ့အတည်ပြုနိုင်ခြင်းမရှိသေးဘူးလို့ပြောခဲ့ပါတယ
်။ဘီအိုအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
view american တန်ကတင်းနာနေမယ့်ဖက်အစီအစဉ်တွေကိုနိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြေညာနေပါတယ်။နီပေါ်နိုင်ငံကကွန်မြူနစ်ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ခတ်ဂါဖရာစစ်အိုလီကိုနိုင်ငံရဲ့ဝန်ကြီးချုပ်အသစ်ဖြစ်လွှတ်တော်ကနေအတည်ပြုရွေးချယ်တင်မြှောက်လိုက်ပါတယ်။အမတ်စုစုပေါင်း986နေရာရှိတဲ့အနက်338ယောက်ကအိုလီကိုထောက်ခံမှုပေးခဲ့တဲ့အကြောင်းအရင်ဝန်ကြီးချုပ်ဆာရှီလ်ควอรีลาโกထောက်ခံတဲ့သူက249ယောက်သာရှိတဲ့အကြောင်းလွတ်တော်တဘာပတိဖြစ်တဲ့စူပါနမ်ဝရန်ကကြေညာခဲ့ပါတယ်ကွန်မြူနစ်ပါတီအော့ဖ်နီပေါ်ခေါင်းဆောင်အသက်63နှစ်အရွယ်ရှိတဲ့အိုလီဟာပါတီငယ်လေးတွေရဲ့ထောက်ခံမှုကိုရရှိခဲ့ပါတယ်အဲ့ဒီလိုသူ့ပေါ်ထောက်ခံမှုပေးခဲ့တဲ့အထက်မှာပြိုင်ဘက်ဖြစ်တဲ့ United Communist Party of Nepal Moist ပါတီလည်းပါဝင်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ကထိုင်းနိုင်ငံရဲ့ကဘာကျော်အပန်းဖြေစခန်းတရှိရာဖူးခတ်ကျောမှာလူငယ်နှစ်ဦးစီးနင်းလိုက်ပါလာတဲ့မော်တော်ဆိုင်ကယ်ကိုရဲတွေလိုက်ဖမ်းရာကနေတိမ်းမောက်ပြီးအသက်သေဆုံးခဲ့တဲ့အတွက်ဆန္ဒပြကြရာကနေဒေါသထွက်နေတဲ့လူအုပ်ကြီးဟာရဲစခန်းကိုလက်လုံဘုံနေနဲ့ပြစ်ပောက်ပြီးမော်တော်ယာဉ်တွေကိုမိရှို့ဖျက်ဆီးပစ်တာတွေဖြစ်ပွားခဲ့တယ်လို့အန်အာပိုင်းကြီးကပြောပါတယ်။စနေနေ့ညနေမှာစတင်ဖြစ်ပွားပြီးတနင်္ဂနွေနေ့မနက်ပိုင်းရောက်မှအဆုံးသတ်သွားတဲ့ဒီအကြမ်းဖက်ဖြစ်စဉ်မှာကဘာလက်ခီးသွဲတဦးတယောက်မှထိခိုက်ဒဏ်ရာရရှိတာမရှိခဲ့ဘူးလို့ဖူးခတ်ကရဲမှူးအန်ဝါခရာဝိုင်ဝဒနန်ကပြောပါတယ်။ဒါပေမဲ့ဒီပြိပခါဖြစ်စဉ်ကြောင့်လေစိတ်ကိုသွားတဲ့အဓိကလမ်းမကြီးပိတ်ဆို့မှုဖြစ်ပွားခဲ့ပြီးလူတော်တော်များများစီးနှက်မဲ့လေရင်တွေလွတ်သွားခဲ့တယ်လို့ဒေသပိုင်ဒေသဆိုင်ရာမီဒီယာတွေမှာဖော်ပြပါတယ်။ဖူခတ်ကျွန်းမှာကဘာလက်ခီးသွားတဲ့အဓိကလေပတ်တဲ့ area တွေကတာလောင်ရဲစခန်းရှိမှာစတင်ဆန္ဒပြကြရာကနေလူအယောက်300အထိစုဝေးမှုဖြစ်လာပြီးတနင်္ဂနွေနေ့မနက်ထိလမ်းပိတ်ဆို့မှုတွေဖြစ်ပွားခဲ့တာလို့ပြောပါတယ်။ဆန္ဒပြသူတွေဟာရဲစခန်းကိုအရာဝတ္ထုတွေနဲ့ပစ်ပေါက်ကြလို့ရဲအရာရှိတွေအထဲမှာပိတ်မိနေခဲ့ပြီးအချိန်နေတွေပြန်လဲတင်းနေနာအောင်ထိမ့်သိမ့်နိုင်မှုတနင်္ဂနွေနေ့မနက်မှာရဲနဲ့စစ်သားတွေခေါ်ယူခဲ့ချိန်မှာတော့ဆန္ဒပြသူတွေဖျက်ဆီးလို့ကားကိုစီးလုံးဝမီးလောင်ပြီးအခြားမော်တော်ယာဉ်12စီးလည်းပျက်စီးသွားတယ်လို့သူကပြောပါတယ်။
စင်ကာပူလေကြောင်းပိုင်ခီးတဲ့တွင်ဂျက်လီယန်တစ်စီးဟာတနင်္ဂနွေနေ့ကစင်ကာပူဟောင်ကောင်ခီးစဉ်ထွက်ခွာမှုအချိန်မှာခီးတဲ့တွင်နဲ့ဝန်ထမ်းတွေမတရားခင်စက်ပန်းဆိုင်ရာအင်ဂျင်နီယာတွေစစ်ဆေးနေစဉ်အတွင်းမှာပြိုလဲကျသွားခဲ့တယ်လို့လေကြောင်းတာဝန်ရှိသူတွေကပြောပါတယ် Airbus A330-300 ရဲ့ဦးခေါင်းပိုင်းလေယာဉ်ဘိန်းချတဲ့နေရာကိုစစ်ဆေးနေစဉ်မှာပြိုလဲကျသွားခဲ့တာဖြစ်တယ်ဆိုပြီးတော့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါတယ်အဲ့ဒီလိုဦးဆိုင်ပြိုလဲကျသွားချိန်မှာလေယာဉ်ပေါ်မှာခီးတဲ့နဲ့အမှုတန်းတယောက်မှမရှိသလိုအင်ဂျင်နီယာတယောက်သာရှိပေမဲ့သူလဲဒဏ်ရာအနာရရရှိတာမဖြစ်ဘူးလို့ဆိုပါတယ်ခင်ဗျာ Direct from Washington The Voice
of America VOA အခုဆက်လက်ပြီးတော့သတင်းလွှာတွေကိုပြောပြမှာပါရှင်ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာဗြိတိန်ကဘာလှည့်ခီးသွားနှစ်ဦးအသက်ခံရတဲ့အမှုကိုတရားရုံးကတစ်နှစ်ကျော်ကြာစစ်ဆေးကြားနာခဲ့ပြီးတဲ့နောက်ဒီဇင်ဘာလမှာအမှုစီရင်ချက်ချမှတ်တော့မှာဖြစ်ပါတယ်။ VOA မြန်မာပိုင်းသတင်းတောင်မဲအီးမာကသတင်းပေးပို့ထားပါတယ်ရှင်
။လိပ်ကျွန်းလူတက်မှုနဲ့ပတ်သက်လို့အောက်တိုဘာလ10ရက်နေ့နဲ့17ရက်နေ့တွေမှာကော့စမွေတရားရုံးကနေဒ တရားခံအဖြစ်ဆွတ်ဆွဲခံရသူမြန်မာလူငယ်နှစ်ဦးရဲ့အမှုကိုအပြီးသက်စစ်ဆေးခဲ့ပါတယ်စစ်ဆေးမှုပြီးဆုံးသွားချိန်မှာတော့ဒီအမှုကိုလာမဲ့ဒီဇင်ဘာလ24ရက်နေ့မှာစီရင်ချက်ချမယ်ဆိုပြီးတရားရုံးကဆုံးဖြတ်ချက်ချခဲ့ကြောင်းတရားခဏရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်24ရက်17လ2015နေ့မှာနောက်ဆုံးမိန့်ချမယ်လေ We two calls ဝင်းစော်ထွန်းလေးကိုပြီးအောင်စစ်လိုက်ရတယ်ပေါ့သူတို့ကိုယ်ရင်ကလေးတွေကိုယ်ရင်ဟာပြင်မှုကျွန်းလုံးနာမဟုတ်တဲ့ကတည်းကသူတို့ရဲ့ PM မှာဟိုဒီရင်ခွင်မှာဒီကပတ်ကုန်းနဲ့အမှန်တိုင်းဆက်စုပ်သွားနိုင်ကြပါတယ်အစိုးရရှိဒီဘက်ကတော့ဒီအနေတူတဲ့ပြည်စားလည်းအသိမမီတော့ပါဘူးနောက်ပြီးတော့ CCTV ပုံရိပ်တွေအကြောင်းလည်းအသိမမီတော့ပါဘူးသူတို့နေတာကတော့ဝန်ခံတဲ့အချက်နဲ့ပတ်သက်ပြီးတော့ဆယ်ဆယ်လ2014ရဝန်ခံချက်နဲ့6ရက်7လ2014မှာလေအသေးဦးစီးထဲမှာရောက်နေတာနဲ့ဝန်ခံတဲ့ဆွဲချက်တွေကိုသူတို့ဖိချပြီးတော့ပြီးသွားတာဖြစ်ပါတယ
်ဒီအမှုနဲ့ပတ်သက်လို့မြန်မာလူငယ်တွေဘက်ကတရားခံပြတတ်တွေအဖြစ်ထိုင်းလူခွင့်ရေးအဖွဲ့ကတာဝန်ရှိသူတွေထိုင်းနိုင်ငံအမျိုးသားမှုကင်းစစ်ဆေးဌာနကတာဝန်ရှိသူတွေမြန်မာတန်ယုံကတာဝန်ရှိသူတွေထိုင်းနိုင်ငံကလူခွင့်ရေးလှုပ်ရှားသူတွေကထွက်ဆိုချက်တွေပေးပြီးမှတော့မြန်မာလူငယ်တွေဟာတပ်ဖြတ်မှုကိုကျူးလွန်ခဲ့ခြင်းမရှိဘူးဆိုတာကိုအထောက်အထားတွေနဲ့တက်တည်ပြနိုင်ခဲ့တာကြောင့်အမှုအသွာလာအခြေအနေရကောင်းမွန်တယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကဆက်ပြောပြပါတယ
်ဥပဒေနားလေတဲ့တရားစီရင်ဖွဲ့ကဆွဲဆိုလာတဲ့အချက်ကနှစ်ချက်ရှိပါတယ်တစ်ချက်ကတော့ဝန်ခံရေးပေးတယ်ဆိုတဲ့အချက်နောက်ဒုတိယအချက်ကတော့ DNA တူတယ်ဆိုတဲ့အချက်ဒါတွေနဲ့ပေါင်းပြီးတော့သူက CCTV ရပုံတွေနဲ့ရဲခံနေဦးတရားစွဲခဲ့တာပါအဲ့တော့ဒီချက်တွေနဲ့ပတ်သက်လို့လည်းအမှုရဲ့တောက်ဆောင်မှာဒီရဲ့လို့နောက်ဆုံးပြေခံပြတက်တည်စစ်ကြည့်တဲ့အခါမှာDNA ကိစ္စဆိုတာရှင်းပါပါပြီ။လူသားလေးနဲ့ဖြစ်တဲ့ပေါင်းသူရုပ်ပေါ်မှာ DNA တွေ့တယ်ဆိုတော့ပြေခံနေတဲ့ DNA မဟုတ်ဘူးဆိုတာကြောင့်ဒီ DNA ပတ်သက်လို့ရှင်းပါပါပြီ။ CCTV နဲ့ပတ်သက်လို့ပြောမှဆိုရင်ပြည်နေတဲ့ပုံဟာတရေလိုဘက်ကဝေချိုးပုံမှာလို့ပြောကျင်တယ်။ဒါပေမဲ့ဒီ CCTV ရဲ့မိတူကိုအင်္ဂါနိုင်ငံက technician ပညာရှင်တွေနဲ့စစ်ဆေးကြည့်တဲ့အခါမှာဝေချိုးမှုမှုဆိုတဲ့25ရက်6လ2015ဆက်စုချက်မှာကြည့်မယ်ဆိုရင်ဒီချက်ကလည်းရှင်းပါပါပြီ။ဒီတော့ဝန်ခံချက်နဲ့ပတ်သက်လို့လည်းဒီဒီအချိန်မှာရှင်းနေမရှိဘူး။နောက်ပြေခံနေရဲ့ရှင်းပြသားရင်းမရှိဘူး။ဒါကြောင့်တရားဝင်မှုလို့ပြောခဲ့တယ်။ဒါရီမကလေးတို့ကြားရုံတို့ရောက်တော့ဒီချောင်းချက်ကိုပြန်ပြီးတော့တရားဝင်ယူသွင်းလိုက်တယ်ဆိုတာရှင်းပါပါလိ
မ့်မယ်။မြန်မာရှေ့ပြောင်းလို့တမ4000ခန့်အလုလုကန်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲလက်ရှိတရားခဏနေဖြစ်ဆွဆဲခံရသူကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုတခြားရှေ့ပြောင်းလို့တမတွေနဲ့အတူတန်တရားရှိသူတွေအဖြစ်ရဲတွေက DNA စစ်ဆေးရယူခဲ့တာပါ။အဲ့ဒီအချိန်တုန်းကDNA တူညီမှုမရှိဘူးဆိုတာပြန်လွတ်ပေးခဲ့ပြီးနှစ်ပတ်ခန့်အကြာ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာပဲမြန်မာလူငယ်နှစ်ဦးကိုပြန်လည်ဖမ်းဆီးပြီးလူသတ်မှုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။တရားခံအဖြစ်ဆွဆဲခံရတဲ့မြန်မာလူငယ်နှစ်ဦးကတော့တနှစ်ကျော်ကြာတဲ့အထိထိုင်းနိုင်ငံရဲ့ကော့စမွေအကျဉ်းထောင်ထဲမှာချုပ်နှောင်ခံထားရပြီးဒီအမှုကိုရင်ဆိုင်နေရတာဖြစ်ပါတယ်ရှင
်။ VOA သတင်းတော့မတ်အေးပါရှင်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲဟာပွန့်ပွန့်လင်းလင်းနဲ့လွတ်လွတ်လပ်လပ်မဲပေးပိုင်ခွင့်ရှိမရှိတနိုင်ငံလုံးအတိုင်းအတာနဲ့ခြုံငုံပြီးသိနိုင်အောင်စ조사ဆောင်ရွက်သွားမယ်လို့ဥရောပသမဂ္ဂစောင့်ကြည့်လေ့လာရေးအဖွဲ့ကမနေ့ကပြောကြားလိုက်ပါတယ်။တည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဖိတ်ကြားချက်နဲ့လာရောက်လေ့လာတဲ့ဒီအဖွဲ့အနေနဲ့ဗတ်မလိုက်ပဲနိုင်ငံတကာနီးစနစ်တွေနဲ့အညီရွေးကောက်ပွဲကိုဗတ်ပေါင်းစုံကနေလေ့လာသုံးသပ်မှာဖြစ်တယ်လို့လည်းအဖွဲ့ရဲ့အကြီးအကဲတဦးကပြောပါတယ်။ Writers သတင်းလွှာကိုအခြေခံပြီးဆက်ပြီးတော့တင်ပြမှာပါရှင်။မြန်မာနိုင်ငံမှာမကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲကိုစောင့်ကြည့်ဖို့ EU EOM ရဲ့ကာလရှည်လေ့လာသူတွေအဖြစ်အဖွဲ့ဝင်30ဦးကိုနိုင်ငံအနှက်စတင်ဆေးလွှတ်လိုက်တဲ့အကြောင်းဥရောပသမဂ္ဂစောင့်ကြည့်လေ့လာရေးအဖွဲ့ဒုတိယခေါင်းဆောင်မတ်ခ်စတီဗင်စ်ကရန်ကုန်မြို့မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီအဖွဲ့မတိုင်ခင် EU EOM ရဲ့ပထမဆုံးလေ့လာရေးအဖွဲ့ဟာစက်တင်ဘာလ26ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိလေ့လာခဲ့ကြတာပါ။အခုတစ်ခေါက်မှာတော့တိုင်းနယ်ပြည်နယ်14ခုလုံးမှာဥရောပသမဂ္ဂစောင့်ကြည့်လေ့လာရေးအဖွဲ့ဝင်တွေအနေနဲ့သတင်းပတ်5ပတ်ကနေ6ပတ်အထိလေ့လာစောင့်ကြည့်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲကာလမှာနိုင်ငံအတွင်းဒေတာအလုံးအရေးပါတယ်လို့မတ်ခ်စတီဗင်စ်ကပြောပါတယ်
Every area is critical. I mean, the important thing is
that ရိုင်းရိုင်းဟာအရေးကြီးပါတယ်ရွေးကောက်ပွဲကျင်းပမယ့်နေ့မှာမြန်မာပြည်သူတွေအနေနဲ့မဲပေးခွင့်အခွင့်အရေးအပြင်လွတ်လပ်စွာမဲပေးပိုင်ခွင့်နဲ့လျှို့ဝှက်စွာမဲပေးခွင့်ရဖို့အရေးကြီးဆုံးဖြစ်ပါတယ်နိုင်ငံရေးပါတီတွေဟာတိုင်းနယ်ပြည်နယ်ဒေတာအလုံးမှာမဲဆွယ်စည်းရုံးရေးဆင့်ကြမှာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့မဲဆန္ဒနေမြေတနီယာတဲ့အတွက်ထူးထူးကဲကဲစောင့်ကြည့်တာမျိုးမဟုတ်ပဲ တနင်္ဂနွေလုံးအတိုင်းအတာနဲ့ခြုံငုံပြီးတော့တည်နိုင်အောင်စ조사ဆောင်ရွက်သွားမှာဖြစ်ပါတယ်
။ကာလရှည်စောင့်ကြည့်လေ့လာမဲ့အဖွဲ့ဝင်တွေအနေနဲ့ဘာတွေဆောင်ရွက်မလဲဆိုတာကိုလည်း Mark Stevens ကအခုလိုပြောပါတယ်။
The observers will be following the work of the election commission.
ကာလရှိလေ့လာသူများရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲဆိုင်ရာပြင်ဆင်မှုတွေမဲယုံဝန်ထမ်းတွေကိုလက်ကျင့်တင်နန်းပေးမှုတွေကိုလေ့လာကြည့်ရှုမှာဖြစ်တယ်လို့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုစောင့်ကြည့်သွားမှာဖြစ်ပါတယ်။ဒါကြောင့်သူတို့တွေဟာနိုင်ငံရေးပါတီတွေကိုတွေ့ဆုံပြီးတော့မဲဆွယ်စည်းရုံးရေးအခြေအနေတွေကိုမေးမြန်းကြမှာဖြစ်ပါတယ်။နိုင်ငံရေးပါတီတွေအနေနဲ့လွတ်လပ်စွာစည်းရုံးပြောဆိုလှုပ်ရှားခွင့်လူလတ်စွာထုတ်ဖို့ပြောဆိုခွင့်ရမရဆိုတာကိုလည်းစောင့်ကြည့်လေ့လာမှာဖြစ်ပါတယ်
။ရွေးကောက်ပွဲကျင်းပကဏ္ဍရပိုင်းလိုမှာနောက်ထပ်ကာလတူလေ့လာရေးသမား62ဦးနဲ့အတူဥရောပပါလီမန်ကကိုယ်စားလှယ်အဖွဲ့ကနေဥရောပသမဂ္ဂစောင့်ကြည့်လေ့လာရေးအဖွဲ့မှပူးပေါင်းအားဖြည့်သွားမှာဖြစ်တယ်လို့လည်းမနေ့ကထုတ်ပြန်တဲ့အဖွဲ့ရဲ့သတင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ရွေးကောက်ပွဲကျင်းပမဲ့နိုဝင်ဘာလ10ရက်နေ့မှာတော့နော်ဝေးဆွစ်ဇာလန်နဲ့ကနေဒါအပါအဝင်နိုင်ငံပေါင်း28နိုင်ငံကနောက်ထပ်လေ့လာသူပေါင်း150ထိနိုင်ငံအနှံ့အပြားဆေးလွတ်စောင့်ကြည့်သွားမှာဖြစ်ပါရဲ့ရှင်။အခုဆက်လက်ပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါ။ SNLD လို့ခေါ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့အထွေထွေအတွင်းမှုဦးဆိုင်ညွန့်လွင်နဲ့ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်ဆိုးဝင်းတွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပါရှင
်။မင်္ဂလာပါရှင်
မင်္ဂလာပါ
။ Okay ကျမတို့ကိုအခုလိုမျိုးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဌာနချုပ်ကိုနာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်။အခုဒီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဒီလာမယ့်2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှုအတွက်ကိုအမတ်လောင်းပေါ့နော်ကိုယ်စားလှယ်လောင်းတွေဘယ်နှယောက်လောက်များရွေးချယ်ထားပါလဲရှင်
။ကျွန်တော်တို့အားလုံးပေါင်းစုစုပေါင်း158ယောက်ပါခင်ဗျာ။ရှမ်းပြည်နယ်မှာ40ကျော်ပါ။ကချင်ပြည်နယ်တောင်ပိုင်းပေါ့နော်။တောင်ပိုင်းမှာတချို့ပါပါတယ်။မန္တလေးတိုင်းအရှေ့ဘက်ခြမ်းတွေပေါ့မေမျိုးဘူကောနမန်လီမှာပါပါတယ်။နောက်ကယားမှာပါပါတယ်
။ဒီဥဆောင်ပါတီကြီးတွေဒီလိုခေါ်မှာပေါ့နော်ဒီဒီပြောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့နောက်ပြီးတော့နောက်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတွေပေါ့နော်။သူတို့တွေကလည်းအသီးသီးကိုယ်စားလှယ်လောင်းတွေတင်ထားပြီးပါပြီ။အဲ့ဒီနေရာမှာဒီရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ်ရဲ့ဟိုအဲ့ဒီပါတီနှစ်ခုနဲ့ပြိုင်ဖို့ပေါ့လေ။ဘယ်လိုများပြင်ဆင်ထားပါလဲရှင်
။အဓိကတော့ကျွန်တော်တို့ကလူထုတွေရဲ့အားကိုပြုတာပါ။ဒါကြောင့်လွန်ခဲ့တဲ့တစ်နှစ်နှစ်နှစ်လောက်တည်းကပဲကျွန်တော်တို့လူလူကြားထဲမှာကျွန်တော်တို့ရဲ့တဘောထားတွေနောက်ကျွန်တော်တို့ရဲ့ဆောင်ရွက်မဲ့ကိစ္စတွေကိုကျွန်တော်ကရှင်းပြထားပြီးဖြစ်ပါတယ်။အဓိကလူလူစီကမဲရမှာဖြစ်တဲ့အတွက်လူလူကိုပဲကျွန်တော်တို့အဓိကထားပြီးတော့ဟိုစီယုံပါတယ်။လူလူကိုစီယုံလို့ရတယ်လူလူယုံကြည်မှုရတယ်ဆိုရင်တော့ဘယ်ပါတီကြီးပဲဖြစ်ဖြစ်ကျွန်တော်တို့သိမှုကြမလို့ပါဘူး။
ဟုတ်ကဲ့ပါဟိုဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောထားဘူးပါလေဒီတိုင်းရင်းသားခေါင်းဆောင်တွေရှင်ပြိုင်မဲ့နယ်မြေတွေမှာသူတို့ NLD ပါတီကမပြိုင်ဘူးလို့ပြောပါတယ်ဒါပေမဲ့တကယ်တမ်းစီးရင်ထွက်လာတဲ့ခါကျတော့သူတို့တွေလည်းအားလုံးနှိပါမှာဝင်ပြိုင်တာပါဒီအပေါ်မှာရောရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဘယ်လိုများသဘောထားရှိပါလဲရှင
် NLD ကစီးစီး၃ယောက်နဲ့ကျွန်တော်တို့ SNLD ကစီးစီးတွေနဲ့တွေ့ရပါတယ်သူခုနပြောသလိုပေါ့နော်ဦးခွန်ထူးဝယ်မဲ့နေရာကိုဦးခွန်ထူးဒီ CRPP ရဲ့အဖွဲ့ဝင်ဖြစ်တဲ့အတွက်သူတို့မဝင်ဘူးဆိုတော့ဟိုယတိပြဒါပြောလို့ရပါတယ်သူတို့လည်းပဲကြံတဲ့နေရာဒီမှာတော့ဆက်လက်ညှိနှိုင်းမယ်ဆိုပြီးသူတို့နှစ်ဖက်တဘောတူတာရှိပါတယ်သူတို့လည်းပဲလက်တွဲမှာကြတော့သူလည်းပဲသူ့ candidate တွေကိုရွေးရတယ်အချိန်ကတူဝင်လေကျေရကျွန်တော်တို့လည်းကျွန်တော်တို့ candidate တွေရွေးရင်းနေပဲနောက်ဆုံးအခုအချိန်ဒီမှာတော့ညှိနှိုင်းနိုင်တဲ့အနေအထားမျိုးမရောက်တော့ဘဲညနေတွေမှာ NLD နဲ့ SNL နဲ့ရှင်ပြိုင်မနေတာရောက်သွားပါတယ်
။ဟုတ်ကဲ့ပါ။အဲ့ဒီခါမှာကျမတို့ဟိုအကဲခတ်လို့ရတဲ့လောက်ပေါ့နော်။ဒီဒေသခံတိုင်းရင်းသားဆိုတာလည်းကိုရှမ်းတိုင်းရင်းသားတွေများတာပေါ့နော်။ရှမ်းတိုင်းရင်းသားတွေအနေနဲ့ကတော့ဒါဘာပဲပြောပြောကိုရှမ်းမျိုးသားရှမ်းတိုင်းရင်းသားကိုစလေလောင်းတွေကိုပဲပေးဖို့ရှိတယ်လို့ယူဆရမှာပေါ့နော်။အဲ့ဒီခါကျတော့တကယ်လို့များဒီလွှတ်တော်တွေရောက်သွားပြီးတော့ဟိုဒီတိုင်းရင်းသားပါတီတွေကနိုင်နေဆိုလို့ရှိရင်တကယ်လို့ဒီညွန့်ပေါင်းအစိုးရတွေပါတယ်ဖွဲ့စည်းမယ်ဆိုလို့ရှိရင်ရောအဲ့ဒီအပေါ်မှာရောဘယ်လိုသဘောရပါလဲရှင်။
ကျွန်တော်တို့ပထမတော့ယူကော့ပွဲကိုအများကြီးစိတ်ဝင်စားပါဘူးဒီပါတီရက်ဒီရေးလောက်ပဲကျွန်တော်တို့ဝင်ဖို့စဉ်းစားကြပါတယ်သို့တော်လည်းပဲဒီနေ့နောက်ဆုံးမြန်မာနိုင်ငံရေးအခြေအနေအရရပေါ့နော်ပြန်ပြီးတော့သုံးသပ်တဲ့အခါမှာက ျွန်တော်တို့ SNL အနေနဲ့ပေါ့နော်မြန်မာနိုင်ငံရေးပေါ်မှာတာဝန်ရှိတယ်လို့ကျွန်တော်တို့ကယူဆပါတယ်ဒီမိုကရေစီရရှိရေးမှာ SNL အနေနဲ့ပါဝင်ထမ်းဆောင်ရမယ်တမိုင်းပြီးတာဝန်ရှိတယ်ပေါ့နော်ဘယ်သူမှပေးရတဲ့တာဝန်တော့မဟုတ်ပါဘူးအဲ့လိုမျိုးကျွန်တော်တို့သုံးတတ်တယ်သုံးတတ်တဲ့အတွက်အခုလာမယ့်2015ပြည်တော်စုလွတ်တော်မှာပေါ့နော်ဒီမိုကရက်တစ်ကိုအားပေးတဲ့အစိုးရအဖွဲ့တွေဘက်ကိုကျွန်တော်တို့ကဖြည့်ဆည်းပေးရဖို့တာဝန်ရှိတယ်လို့ကျွန်တော်တို့ယူဆတဲ့အတွက်ကျွန်တော်တို့တတ်နိုင်တဲ့သွားအားရှိသလောက်ပေါ့နော်ကျွန်တော်ဒီပြည်တော်စုလွတ်တော်မှာပါဝင်နိုင်ဖို့ကျွန်တော်ဒါဆုံးဖြတ်ပြီးတော့အခုလိုအပင်မခံပြီးကျွန်တော်ဆုံးဖြတ်တာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ရလာတဲ့အကြီးကျယ်ခံရတဲ့ကျွန်တော်တို့ကုကုစနေတွေကပြည်တော်စုလွတ်တော်မှာရောက်ခဲ့လို့ရှိရင်ပြည်တော်စုလွတ်တော်ဆိုတာဟိုအမျိုးသားလွတ်တော်နဲ့
ဒီလွတ်တော်နှစ်ရပေါင်း
ပြောတာပါဟုတ်ကဲ့ဆိုရင်အဲ့ဒီအဖွဲ့မှာအဲ့ဒီမှာဘယ်ဘက်ကိုရက်တည်မလဲဆိုတော့ဒါပဲရှင်းပါတယ်ကျွန်တော်တို့မူလအကြီးဘယ်ကဘယ်မှဝင်ခင်ကလေးကဆုံးပြထားတဲ့အတိုင်းတော့เนาะဒီမိုကရက်တစ်အုပ်စုတွေကိုပဲကျွန်တော်တို့ဒါဖြည့်ဆည်းပေးမှာပ
ါဟုတ်ကဲ့ပါဒီတခြားတိုင်းရင်းသားပါတီဥပမာရခိုင်တိုင်းရင်းသားပါတီတွေဆိုလို့ရှိရင်အရင်ပါတီနှစ်ခုကိုပူးပေါင်းတော့ပြီးတဲ့ပါတီတစ်ခုတည်းအနေနဲ့ထူထောင်ပြန်ထူထောင်နေပေါ့เนาะပြန်စုစည်းကြရတယ်ပေါ့အဲ့လိုပဲဒီရှမ်းနိုင်ငံရေးပါတီတွေလည်းအများကြီးရှိပါတယ်ဥပမာရှမ်းနိုင်ငံရေးပါတီထဲမှာလည်းဒီပြည်ခိုင်မျိုးပါတီနဲ့အလိုက်အမာမင်းဖြစ်တဲ့ပါတီတွေရှိသလိုမျိုးတီးခြားရက်တည်တဲ့ပါတီတွေလည်းအများကြီးရှိပါတယ်အဲ့ဒီပါတီတွေနဲ့ပူးပေါင်းပြီးတော့လုံဆောင်နိုင်လို့မရဘူးလားရှင
်။ဒါမူပေါ်မှာပဲမူတည်ပါလား။ပါတီပေါ်မှာမူတည်ပါဘူး။တကယ်လို့ဒါဒီမိုကရက်တစ်အုပ်စုတွေပဲပေါ့နော်။လူလာတယ်ဥမာအဓိကကျွန်တော်တို့သွားကျင်တာကအခြေခံဥပဒေပြုတ်ပြည်ရေးပေါ့နော်။နောက်ပြီးတခြားမတရားတဲ့ဥပဒေတွေပေါ့နော်။ဥခြေခံဥပဒေအောက်မှာရှိတဲ့ဥပဒေတွေပေါ့ပြုတ်ပြည်ပြောင်းလဲဖို့ဖျက်သိမ်းဖို့နော်။ဒါမှမဟုတ်လည်းအစ်စ်ပြန်ရေးဖို့အဲ့ဒီအပိုင်းတွေမှာတော့ကျွန်တော်တို့တဘောထားတူတဲ့လူတွေနဲ့တော့အကုန်လုံးလက်တွဲရမှာပါ
။ဒီရှမ်းအမျိုးသားပါတီတွေကတိုင်းသားပါတီတွေကဒီကြားကောင်းကိုကြားကိုဦးစားပေးပြီးတော့ဟိုတင်ကြတဲ့အဖြစ်နဲ့ဟိုဆက်တတ်မှတ်ထားတာတွေ့ရပါတယ်အဲ့တော့ဥမာကြားကောင်းလို့ကြားပြူလို့ကြားနီလို့ပေါ့နော်အဲ့တော့အဲ့ဒါဘာဖြစ်လို့များဒီကြားကောင်းကိုအသုံးပြုကြတာပါလဲရှင
်ရှမ်းနေရဒူရှမ်းတွေတင်ကြတာပေါ့နော်တင်ကြတာဆမ်ပူလာကြားပါနော်ကြားဆိုတာတော့တည်တိုင်းပဲပေါ့နော်ကြားကြားရရဖြစ်ဖို့လူတယ်အခုကောင်းတယ်ကြားသုံးကောင်ဖြစ်လာတယ်ပေါ့နော်ကြားသုံးကောင်ဆိုတော့ရှမ်းလူတူတွေပဲအရင်တော့ရှာကြားတကောင်လည်းရှိတဲ့ခါကျတော့ရှမ်းလူလူတွေကမျက်စိမိတ်ပြီးဒါဒီဒီကြားကိုပဲမဲထည့်နေကြတာပေါ့အခုကျတော့၃ခုဆိုတော့လေလူလူတွေရဲ့ရွေးချယ်မှုစကားပြောလာပြီလူလူတွေရဲ့အားထုတ်မှုလည်းပါလာပြီအခုကျွန်တော်ထင်တယ်အခုရတဲ့မဲပေါ့နော်ဘယ်ကြားပဲရရပါအခုရတဲ့မဲသည်အတိညာနဲ့ပေးတဲ့မဲဖြစ်လိမ့်မယ်အဲ့ဒီအတွက်ကိုကျွန်တော်တို့ဒီဆန်ဆန္ဒပြုတဲ့ကျွန်တော်ရှမ်းပြည်လူလူတွေရဲ့မဲကိုကျွန်တော်တို့တံပိုးထားမှာပါဒီတကားတော့ပို့ပြီးတော့ခါတိုင်းနဲ့ဆန်တံပိုးထားလိမ့်မယ
်အခုဒီအပြစ်ခတ်ရစဲရည်တွေငင်းညာရေးဆွေးနွေးပွဲတွေမှာလည်းအမြဲတမ်းထည့်ပြောနေရတဲ့ဒီ Federal ပြည်ထောင်စုမှုပေါ့နော်အဲ့ဒီ Federalism နဲ့ပတ်သက်လို့ဒီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားလေးသိပြရစီရှင
်ကျွန်တော်တို့တွားကျင်တဲ့ Federal ပြည်ထောင်စုကတော့အခြေခံကတော့48ခုမှာဘူကြောင်ဆန်းနဲ့ရှမ်းစော်ဘွားတွေပေါ့နော်တောင်နန်းဒေသနဲ့ပြည်မနဲ့တဘောတူတာတဲ့ပေလိုစာချုပ်ပေါ်အခြေခံပြီးတော့ကျွန်တော်တို့သွားခြင်းဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ကမြို့သားပြည်နယ်တွေနဲ့ဖွဲ့စည်းထားတဲ့နောက်ပြီးဒန်းတူညီမြရဲ့လွတ်လပ်တဲ့เนาะဆင်နန်းတူတဲ့ပြည်နယ်တွေနဲ့ဖွဲ့စည်းထားတဲ့အဲပြည်တော်စုစနစ်ပါအဲ့ဒါလည်း Federal ပြည်တော်စုစနစ်ပါပဲ
ဟုတ်ကဲ့ပါဒလောဆယ်ပေါ့เนาะဒီတိုင်းရင်းသားဒီနဲ့ငင်းညာရေးဆွေးနွေးနေပါတယ်အဲ့ငင်းညာရေးဆွေးနွေးနေတဲ့အပေါ်မှာရော SNL ရဲ့ရည်တည်ချက်ကလေးသိပြရစီရှင
် SNL အနေနဲ့ငင်းညာရေးကိုလိုလားပါလေညဉ့်ညယုတ်လည်းဖြစ်စီခြင်းနဲ့ဆန္ဒရှိပါတယ်အတူဆုံးပြောရတော့လက်မှတ်ထိုးရေးကကျွန်တော်တို့မူပါပဲသို့သော်ချွင်းချက်တော့ရှိတယ် condition ပေါ့နော်အဲ့ condition ကပါလေဆိုတော့အလုံးလက်မှတ်ထိုးမဲ့လူပေါ့တစ်ဖက်နဲ့တစ်ဖက်လက်မှတ်ထိုးမဲ့လူနှစ်ဖက်စလုံးကြည်ရင်နဲ့နဲ့နဲ့တဘောတူပြီးတော့မှလက်မှတ်ထိုးတာကိုကျွန်တော်တို့ကပူလူလားပါတယ်ဟု
တ်ကဲ့ပါအခုဒီကျောင်းနေမှာထက်တန်းမူလာတန်းအလေတန်းထက်တန်းကျောင်းနေမှာဒီရှမ်းစာရှမ်းတိုင်းရင်းသားဘာသာရပ်ကိုသင်ကြားတဲ့မူကိုပေါ့နီဘလိုများစဉ်းစားထားပါလဲရှင်ကျမငငယ်တုန်းကဆိုရင်ကျမရှမ်းပြည်မှာနေခဲ့ဘူးပါတယ်အကြာကြီးပြီးတော့ကျမနားရှုံးမှာနေခဲ့တုန်းကဆိုလို့ရှိရင်1968 68ခုနှစ်ပတ်ဝန်းကျင်အားဆိုလို့ရှိရင်ကျမတို့မူလာတန်းမှာရှမ်းစာသင်ခဲ့ရပါတယ်ကျမတို့ရှမ်းတိုင်းရင်းသားတချင်းကိုကျောင်းမှာ assembly မှာ
အ
များနဲ့ဆိုခဲ့ရတာပါအဲ့တော့အခုလို့အဲ့ရှမ်းဘာသာရပ်သင်ကြားတာနဲ့ပတ်သက်ပြီးတော့အခြေအနေလေးဘလိုရှိပါလဲရှင
်အခုကျွန်တော်တို့ဒီပညာရေးမူဝါဒနဲ့ပတ်သက်လို့နော်ကျွန်တော်တို့လေ့လာတယ်လို့ဆိုရင်တော့ကျွန်တော်တို့ NNER လုပ်တဲ့စနစ်ကိုကျွန်တော်တို့ကတော်လေးကြိုက်ပါတယ်တော်လေးကြိုက်တယ်သို့တော်လည်းပဲဒါ SNL နေနဲ့ဆုံးဖြတ်ထားတာတော့မဟုတ်ဘူးအဲလောလောဆယ်တော့ကျွန်တော်တို့အဲ့စနစ်ကိုကြိုက်တယ်ကြိုက်တယ်ဆိုတာမိခင်ဘာသာစကားနဲ့တင်တဲ့ကိစ္စကိုကျွန်တော်တို့အများကြီးပဲပ ိုပြီးတော့လူလာတယ်။ဘာလို့ကျွန်တော်တို့ကလေးတွေကမြန်မာစကားမတတ်ဘူး။မြန်မာစကားမတတ်တဲ့ခါကျတော့ဒီမြန်မာစာနဲ့တင်တဲ့သင်ပုံးကြီးမှာပြဿနာတွေအများကြီးရှိတယ်။သူတို့မမြင်ဘူးတဲ့အရာတွေကိုတင်တယ်။သူတို့မမြင်ဘူးမကြားဘူးတဲ့ဝဟရတွေနဲ့တင်ရတဲ့ခါကျကလေးတွေကပညာတတ်မှုနှုန်းမသာနည်းပါဘူး။အခုသူတို့ NND ကလုပ်ထားတဲ့ဥစ္စာကဒီမိခင်ပါတာစကားနဲ့အခြေခံတင်မယ်။အဲမူလရန်စင်မှာဆို60ရာခိုင်နှုန်းလောက်မိတင်ပါတာစကားနဲ့သွားမယ်ဆိုတော့အဲ့ဒီစနစ်ကိုကျွန်တော်တို့ပို့ပြီးတော့ဟိုအားတန်ပါတယ်ပို့ပြီးတော့လည်းကြိုက်နေတက်ပါတယ်အခုဆိုရင်ကျွန်တော်တို့ဒီ2015အခုလာမဲ့ရွေးကောက်ပွဲမှာကျွန်တော်တို့ဒီပညာရေးနဲ့ပတ်သက်လို့ကျွန်တော်တို့ပို့ပြီးတော့ဦးစားပေးလှုပ်ချင်တယ်ဘာကြောင့်လဲဆိုတော့အခု census မှာပြည်နယ်နဲ့တိုင်းဆက်လေးခုစလုံးမှာရှမ်းပြည်နယ်ကဇာတက်မြောက်မှုအ ਨੇ ဆုံးဖြစ်နေတယ်အဲ့တော့ရှမ်းပြည်နယ်မှာတော့ဇာတက်မြောက်မှုနှုန်းကတော့တိတက်ပို့ပြီးတော့မြင့်တင်မှုကျွန်တော်စူးစမ်းဖို့လူတဲ့ဆိုတော့အချောင်းပေါ့နော်အဲ့ဒါကိုကျွန်တော်စူးစမ်းပါမယ်ဟု
တ်ကဲ့ပါဒီရှမ်းပြည်နယ်အတွင်းမှာပဲဒီတခြားတိုင်းရင်းသားလူမျိုးစုတွေလည်းအများကြီးနေထိုင်ကြပါတယ်အဲ့ဒီတိုင်းရင်းသားလူမျိုးစုတွေပေါ့ရှမ်းတင်မကောက်ဘူးပေါ့နော်ပလောင်ရှိမယ်ပအိုးရှိမယ်ဥပမာဝါလည်းရှမ်းပြည်နယ်ထဲမှာပဲပါနေတာပါအဲ့တော့ကိုကန်လည်းဝါတဲ့ဒီရှမ်းပြည်နယ်ထဲမှာပဲပါနေဆိုတော့အဲ့ဒီတိုင်းရင်းသားလူမျိုးစုတွေနဲ့အချင်းချင်းတဟဇာတာမျှတာဖို့ပေါ့နော်အဲ့ဒီအခြေအနေလေးကိုနည်းနည်းပြောပြပေးပါလားရှင
်အမှန်တော့ရင်တော့ SNL စာဖော်ရှမ်းနေနေပြီစာဖွဲ့တာပါသူဆိုလည်းပဲတကယ်တကယ်ကြတော့ရှမ်းနေကြီးပဲမဟုတ်ဘူးကျွန်တော်စာဖွဲ့တဲ့မှာအလုံးမှုဆောင်တဲ့မှာပုံပုံတွေပါပါတယ်ပလောင်တွေလည်းပါပါတယ်အင်းသားတွေလည်းပါပါတယ်နောက်တိုက်လျံတွေပါလည်းပါပါတော်တော်များများဆိုလို့ဒီမှာအဲ့ဒီကလေးကဒါပေမဲ့သူတို့နောက်ပိုင်းမှာသူတို့ကွယ်လွန်သွားတာ၄ပါးရှိတာပေါ့နော်ဆိုတော့လူတွေတော်တော်များများကျွန်တော်တို့ကိုဟိုအမျိုးသားရေးကိုဦးခြေခံပြီးတော့လုပ်တယ်လို့ထင်ကြပါတယ်သူတို့တကယ်တကယ်လက်တွေ့မှာကျွန်တော်တို့အဲ့လိုမဟုတ်ဘူးရှမ်းပြည်နယ်မှာနေတဲ့လူအလုံးဗမာအပါဝင်ပေါ့နော်တိုင်းနာအလုံးအတွက်ကျွန်တော်ဆောင်ရွက်ခြင်းဖြစ်ပါတယ်အရှမ်းလူမျိုးတခုတည်းတည်းကွက်ပြီးကျွန်တော်လှုပ်တယ်မဟုတ်ပါဘူးရှမ်းပြည်နယ်မှာနေတဲ့လူအားလုံးကကျွန်တော်တောင်းတဲ့အခွင့်အရေးတိုင်းအားလုံးသူရတဲ့လေကျွန်တော်တို့ကလည်းလည်းဒီတရားမြင့်မြတ်တတာနဲ့ဒဏ်သူညီများကြီးကိုတောင်းဆိုတဲ့အခါကျတော့အားလုံးဒီဒဏ်သူညီများကြီးပဲဖြစ်မှာပ
ါအခုဒီရွေးကောက်ပွဲကလည်းမကြခင်ကျင်းပါတော့မယ်ပေါ့နော်အဲ့တော့ရွေးကောက်ပွဲဟိုဒိုင်းသူကြီးအဖြစ်နဲ့လုပ်နေတဲ့ဒီမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ပေါ့လေအားလုံးအများအမြင်မှာတော့တို့ကအရင်တုန်းကလည်းစစ်တပ်ကအကြီးအကဲဖြစ်တယ်နောက်ပြီးတော့အရင်တုန်းကဒီအာဏာရပါတီပြည်ခံဖြိုးပါတီမှလည်းပါတီဝင်ဖြစ်ခဲ့ဘူးတယ်ဒါကိုယ်စလဲလည်းလုပ်ခဲ့ဘူးတယ်ပေါ့အဲ့ဒီလူတယောက်ကနေပြီးတော့ဥက္ကဋ္ဌအဖြစ်ဦးဆောင်ပြီးတော့ဒီရွေးကောက်ပွဲကြီးကိုဒိုင်းလူကြီးဖြစ်တမတ်ကြကျင်းပပေးနိုင်နိုင်မယ်လို့ရောယူဆပါလားရှင
်တော်တော်များများတော့ကျွန်တော်တို့အဲ့လိုပြောကြပါတယ်ဒါလိလာချဲရည်လည်းအဲ့လိုပါပဲခရိုင်နေပါဆိုအားလုံးစစ်တပ်တွေပဲဖြစ်တယ်သူတို့လည်းပဲကျွန်တော်တို့ဒီခုနကဒေါက်ခင်စုံမေးတဲ့အဖြေကတော့ရုပ်ကပွဲပြီးမှပဲပြောလို့ရတော့မယ်။ဘာပြောလဲဆိုတော့ဒီနေ့ထိလည်းသူတို့ကျွန်တော်တို့တော့ညစ်တာတွေပဲတော့မရှိပါဘူး။တက်တက်ပေါ့နော်။မဲစင်းနေမားလာတော့လည်းတမျိုးပေါ့လေနော်။တက်တက်ညစ်တာတွေပဲတော့ကျွန်တော်တို့တော့ဆိုတော့မရှိသေးဘူး။သူတို့လည်းပဲလုံးဝစိတ်ချတော့မဟုတ်ဘူး။အဲရုပ်ကပွဲပြီးတဲ့ခါကျရင်အဲ့အဖြေကျွန်တော်ပြောလို့ရတယ်
ဟုတ်ကဲ့ပါအဲ့တော့နိုင်ငံတကာကဲခတ်လေးလာရေးအဖွဲ့တွေကိုလည်းခွင့်ပြုမယ်လို့ပြောထားပါတယ်အဲ့တော့နိုင်ငံတကာကဲခတ်လေးလာရေးအဖွဲ့တွေရဲ့ဒီသွားကြည့်နိုင်မယ်အတိုင်းအတာပေါ့နော်အဲ့တော့ဗာသတင်းကြားထားပါလေဥပမာဆိုလို့ရှိရင်ဒီရှမ်းပြည်နယ်ဝေါ်သူတို့သွားလို့ရမယ်လို့ယူဆပါလား
အမှန်တော့ကျွန်တော်တို့တိုက်တွန်းတာလေမဲခိုးတာမဲလိန်တာစသဖြင့်မတရားပြုကျင့်မှုတွေကရန်ကုန်လိုမန်းလေးလိုမဖြစ်ပါဘူးဘူဒုတာမြင့်မားတဲ့နေရာဒေသတွေမှာမဖြစ်ပါဘူးဖြစ်မှာဒီနေဆက်ဒေသတွေမှာဖြစ်မှာပါဒီအလံဝေးတဲ့နေရာပေါ့နော်အဲ့ဒီနေရာတွေမှာဖြစ်မှာပါအဲ့ဒီနေရာကိုပဲသွားဖို့ဆိုပြီးတော့အဲ့ဒီမော်နီတာရင်းလုပ်တဲ့အဖွဲ့တွေကျွန်တော်အများအားဖြင့်တိုက်တွန်းပါတယ်ဒီနေရာတွေကပို့ပြီးတော့ဟိုဂရုပြုရမယ်ဒေတာတွေဖြစ်ပါတယ်အခုဆိုရင်တချို့ဟိုတက်ကလာတဲ့ပူချုပ်ကြီးတွေပါဆိုရုပ်ကပွဲဝင်မယ်ဆိုဒီလိုအလန်းဝေးတဲ့ဒေတာတွေကိုသူတို့သွားပြီးဝင်နေတာကြည့်စိတ်ပူစရာကောင်းပါတယ
်ကျေးဇူးအများကြီးတင်ပါရှင
်ဟုတ်ကဲ့ကြာကျွန်တော်လည်းကျေးဇူးတင်ပါတယ
် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်အတန်းလှည့်နေပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုတ်လွှင့်သွားမှာပါရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။
ပြောရရင်ပြည်ခိုင်မျိုးပါတီခေါင်းဆောင်အမတ်လောင်စစ်ဗိုလ်ချုပ်ဟောင်းတွေဟာမဲဆွယ်စည်းရုံးမှုနဲ့ပတ်သက်ပြီးကြွမ်းကျင်မှုရှိကြဘူးမပေါ်ပါဘူ
းစစ်ဗိုလ်ချုပ်ဟောင်းတွေရဲ့မဲဆွယ်စည်းရုံးရေးနဲ့ပတ်သက်လို့သုံးသက်တင်ပြထားတဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်မှာအပြည့်အစုံကြားကြရမှာပါရှင်ဒါအပြင်ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါအခုတော့မဲအေးသနာကျော်ရဲ့မြမပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရှင်ပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြမပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်အပြင်နဲ့မြမသချင်းလေးတစ်ပုတ်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်เนาะအခုအရင်ဦးဆုံးတော့ဗီဒီယိုရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့တုံ့ပြန်ရေးသားလာကြတဲ့စာတွေကိုပြောပြပေးသွားပါမယ်ကျွန်တော်မောင်တီဟာပါဆိုပြီးတော့ရေးလာတဲ့သောရရှင်ကTomorrow VOA ကနေပြီးတော့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုတနေ့ကို나ယဝက်စီတွန်းမြင်ပြီးတော့ထုတ်လွှင့်ပေးနေတာကိုဝမ်းသာပါကြောင်းရေးလာတာပ
ါမင်္ဂလာပါ VOA ခင်ဗျာလာမယ့်28ရက်နေ့ကစပြီးတော့ VOA ရဲ့ညနေပိုင်းအစီအစဉ်တွေကို나ယဝက်တိုးပြီးတော့ထုတ်လွှင့်မယ်လို့မြမပြည်ကပေးစာများအစီအစဉ်ကနေနားထောင်လိုက်ရပါတယ်ကြိုးစားပါတယ် VOA ရွေးကောက်ပွဲအထူးအစီအစဉ်ဆိုတော့ရွေးကောက်ပွဲပြီးရင်ပုံမှန်အတိုင်းပြန်ဖြစ်သွားမှာလားသိကြပါတယ်ခင်ဗျာကျွန်တော်တို့ကညနေပိုင်းအစီအစဉ်တွေကိုပိုနားထောင်ပြစ်လို့ပါကျေးဇူးတင်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကျန်းမာချမ်းသာကြပါစေ
ဟုတ်ကဲ့ကိုတီဟာရင်လောလောဆယ်တော့ရွေးကောက်ပွဲကျင်းပပြီးသတင်းပတ်တွေအထိတိုးချဲ့အစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့စီစဉ်ထားပါတယ်နော်အစီအစဉ်တွေကိုနားဆင်အားပေးနေတယ်ဆိုတာသိရလို့အထူးဝမ်းသာရပါတယ်ရှင်ဇီကုံမျိုးက VOA ရဲ့သောရရှင်အရှင်ပညာတီဟာကတော့မကျေးမွန်တင်ဆက်ပေးတဲ့ညိုရမျိုးနဲ့ဆိုင်တဲ့အတုံးတို့များအစီအစဉ်အင်္ဂလိပ်စာသင်ခန်းစာကိုသဘောကျပါတယ်။ပို့ချပုံကလည်းအမတန်ကောင်းမွန်ပါတယ်။သင်တန်းပို့ချပေးတဲ့မက်ဂျီမွန်ကိုအားပေးပါတယ်။ပြီးတော့ VOA ဝိုင်းတော်သူတစ်ဖြစ်တဲ့ရှားဖောင်ကိုလည်းအားပေးနာဆင်နေပါတယ်။ VOA ထာဝရအစဉ်တည်တဲ့အောင်မြင်ပါစေဆိုပြီးတော့ရေးလာပါတယ်။ VOA ကိုရင်ဖွင့်စာတွေရေးပို့ခြင်းနဲ့သောရရှင်တယောက်ဖြစ်ပုံရတဲ့ကိုအောင်သူရဟန်ဆိုတဲ့သောရရှင်ကတိုင်ကြားချက်တွေကိုဘယ်လိုပို့ရမလဲသိရှိနိုင်ဖို့ပြောပြပေးပါတဲ့ကိုအောင်သူရဟန်မေးလာတာပါဟုတ်ကဲ့ပါရှင်အခုအီးမေးလ်ပို့ပြီးတော့မေးလာတယ်လို့ပဲကိုရင်ဖွင့်ခြင်းတဲ့အကြောင်းအရာကိုရေးပြီးတော့ဒီအီးမေးလ်ကိုပဲအခုအတိုင်းပေးပို့လို့ရပါတယ်မြန်မာပြည်ကပေးစာများအစီအစဉ်တို့ဆိုပြီးတော့လိမ့်မှုပြီးတော့ပို့ပေးပါရှင်စာရိတ်ကပေးပို့မယ်ဆိုရင်တော့အစီအစဉ်နောက်ပိုင်းမှာစာရိတ်တက်တာအမှတ်ကိုပြောပြပေးပါမယ်နော် VOA အစီအစဉ်တွေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်အင်ဂျီဆိုတဲ့သောရရှင်ကတော့ဥကြော်သူကိုပြောပြပါဆိုပြီးအခုလိုရေးလာပါတယ်ရှင
်ဥကြော်သူကိုပြောပြပါဗျာကျွန်တော်မြန်မာပြည်သားတယောက်ပါဥကြော်သူရိုက်ကူးတဲ့ကိုရေးအချက်လက်ရုပ်ရှင်ဇာတ်ကားကိုတအားကြည့်ကြပါတယ်ဒါကြောင့် YouTube မှာတဆင့်ပြန်လည်ထုတ်လင်းပြသပေးပါလို့ VOA ကနေတဆင့်ကူညီဆောင်ရွက်ပေးပါမြန်မာပြည်ကလူတွေအားလုံးဒီကားကိုစိတ်ဝင်စားလို့ပါကျူးကျူးကနေမှတဆင့်ကြည့်ရမှာပ
ါဟုတ်ကဲ့ပါမြန်မာနိုင်ငံမှာလည်းမကြခင်လပိုင်းတွေအတွင်းမှာဒီဇာတ်ကားကိုပြသပေးဖို့အစီအစဉ်နေတယ်လို့သိရပါတယ်နော် YouTube မှာပြသပေးဖို့ VOA သောရရှင်ကတောင်းဆိုတဲ့အကြောင်းကိုဥကြော်သူတို့ဇာတ်ကားထုတ်လုပ်တဲ့ဘက်ကိုအကြောင်းကြားပေးပါမယ်ကျေးဇူးတင်ပါတယ်ရှင်ကျွန်တော် VOA ကနေ့စဉ်ထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့တပတ်နှစ်ကြိမ်အင်္ဂါနေ့နဲ့စနေနေ့တွေမှာတိုက်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးနေတာသောရရှင်နေသိမယ်ထင်ပါတယ်ကိုတပ်ပိုင်ဆိုတဲ့သောရရှင်ကအဲဒီထုတ်လွှင့်ပေးတဲ့ဒါရိုက်လေးလိုင်းအစီအစဉ်ကိုနားထောင်ရတဲ့အချိန်တိတ်ပြီးတော့တူတောင်းလွန်းတယ်လို့စိတ်ကထင်မိပါတယ်ဆိုတော့စာရေးလာပါတယ်။ဟုတ်ကဲ့ပါဒီသောရရှင်တပ်ပိုင်ရေးသလိုပဲတချို့သောရရှင်တွေလည်းပြောလာတာပါဒါပေမဲ့တကယ်တမ်းကျတော့ကျွန်တော်တို့တနာရီစာထုတ်လွှင့်ခြင်းမှာဒီအင်္ဂါညဒါရိုက်လေးလိုင်းအစီအစဉ်ကမိနစ်အစိတ်လောက်ထုတ်လွှင့်ပေးတာဖြစ်ပြီးတော့စနေညဒါရိုက်လေးလိုင်းအစီအစဉ်ကအနည်းဆုံးမိနစ်30ထုတ်လွှင့်ပေးတာဖြစ်ပါတယ်နော်
န်ကြားသတင်းတပုတ်နဲ့ပတ်သက်ပြီးတော့သရရှင်တွေအတွက်ကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာသတင်းဖော်ပြပေးထားတာကိုသရရှင်တွေတုံ့ပြန်ရေးသားလာကြတာတချို့ကိုဝေမျှပေးခြင်းပါတယ်။နေမာရဲ့ဘောလုံးတင်တန်းကြောင့်ဆိုပြီးတော့ဘရာဇီးလ်နာမည်ကြီးဘောလုံးသမားနေမာတီထောင်ထားတဲ့ပရဟိတအသင်းကနေပြုစုပြောထောင်ပေးထားတဲ့မတမဆန်ကလင်းငယ်တွေဟာတလောကတော့ Prairie Grand Prix မြို့မှာကျင်းပခဲ့တဲ့ပြိုင်ပွဲမှာတခြားနာမည်ကြီးဘောလုံးသမားတွေနဲ့အတူရှင်ပြိုင်ကစားခွင့်ရခဲ့ကြတာပါ။ဒီကြောင့် Rider သတင်းတပုတ်ကိုအခြေခံပြီးတော့တင်ပြပေးထားတာဖြစ်ပါတယ်။ဒါကိုဘောလုံးပရိသတ်ကိုဇော်ကြီးက
ကျော်ကိုကိုပရဟိတကြည်လင်းပရဟိတစသဖြင့်မြန်မာ National League မှာကစားနေတဲ့လာကကောင်းကောင်းရနေတဲ့သူတွေစုပေါင်းပြီးပရဟိတကလေးတွေကိုစောင့်ရှောက်တာကိုမြင်နေလိုက်တာဗျာ
Facebook ကကိုဇော်ကြီးမှတ်ချက်ပေးရေးလာတာပါ Renewal Simple ဆိုတဲ့တော်ရရှင်ကတော့ကိုနေမာကနိုင်ငံကိုတကယ်ချစ်တာဗျ Champion League ဖလားရတော့ကနိုင်ငံအလန်နဲ့အောင်ပွဲခံသေးတယ်လို့ရေးထားပါတယ်ခိုင်လင်းထိုးဆိုတဲ့တော်ရရှင်ကလည်းပရဟိတစိတ်သက်ဆိုတာအရာကိုပြောတာပါလေးစားပါတယ်ဘရာဇီးစတာကဘာကျော်နေမာတဲ့ချစ်သေးကျော်ဆိုတဲ့သောရရှင်ကတော့ကျွန်တော်ကတော့နေမာရဲ့ပရိသတ်တစ်ယောက်ပါကိုနေမာဘောလုံးသမားဘဝအောင်မြင်ပါစေဆိုပြီးတော့ဆုတောင်းပေးထားပါတယ်ကိုမင်းနိုင်ထွန်းရဲ့အမှတ်ချက်ကတော့
အားကျလိုက်တာဗျာအမျိုးချစ်ပါတယ်ဆိုတဲ့ဒုနိုင်ငံမှာလဲနာမည်ကြီးပတ်စံရှိသူတွေကဒုက္ခရောက်နေတဲ့သူတွေကိုစောက်ရှောက်ပေးရင်သိတ်ကောင်းမှာပါပဲ
ဒါကတော့ကျမတို့ view ကတင်ဆက်ပေးခဲ့တဲ့ရုပ်မြင်သံကြားသတင်းလွှာတစ်ပုဒ်နဲ့ပတ်သက်ပြီးတော့ဒီရုပ်မြင်သံကြားသတင်းလွှာကိုကြည့်ရှုပြီးတော့မှတ်ချက်ရေးလာကြတဲ့ Facebook ကသောရရှင်ရဲ့မှတ်ချက်တွေကိုကျမတချို့ကိုကောက်နှုတ်ပြီးတော့ဖော်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးသောရရှင်ရဲ့ VOA ကို email ကရေးပို့ပြီးတော့မှတ်ချက်တွေပြောနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးထားနိုင်ပါတယ်နော်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်ရှင်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖော်ပြပေးခြင်းပါတယ်။Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်30တဲ့ဝင်ထားတဲ့သတင်းလေးတစ်ပုဒ်နဲ့ပဲဖြောပြပေးသွားမှာပါ။ပြီးခဲ့တဲ့တစ်ပတ်ကနံပါတ်9ကနေပြီးတော့အခုတစ်ပတ်နံပါတ်6ကိုတက်လာတဲ့ Locked Away ဆိုတဲ့သတင်းလေးနဲ့ဖြောပြပေးကြပါတယ်။ R City နဲ့အတူ Adam Levine ကပူရဲအဖြစ်တည်ဆိုပေးထားတဲ့ Locked Away ဆိုတဲ့သတင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော်။ If I got locked away and we lost it all today tell me honestly would you still love me the same if I showed you my flaws if I couldn't be strong tell me honestly would you still love me the same right about now if I judge for life man would you stay by my side or is you gonna say goodbye can you tell me right now if I couldn't buy you the fancy things in life shawty would it be all right come and show me that you don't Now tell me, would you really ride for me? Baby, tell me, would you die for me? Would you spend your whole life with me? Would you be there to always hold me down? Tell me, would you really cry for me? Baby, don't lie to me. If I didn't have anything, I wanna know, would you stick around? If I got locked away and we lost it all today, tell me honestly. All I want is somebody real who don't need much. A girl I know that I can trust to be here when money low. If I did not have nothing else to give but love, would that even be enough? Girl, me need fi know. Now tell me, would you really ride for me? Baby, tell me, would you die for me? Would you spend your whole life with me? Would you be there to always hold me down? Tell me, would you really cry for me? Baby, don't lie to me. If I didn't have anything, I wanna know, would you stick around? If I got locked away and we lost it all today, tell me honestly, would you still love me the same? If I showed you my flaws, if I couldn't be strong, Billboard Hot အဖြစ်ဆုံးတေးတရာဆင်းမှာနံပါတ်6ချိန်နေတဲ့သတင်းလေးပဲဖြစ်ပါတယ်။ Lockaway ဆိုတဲ့ဒီသတင်းလေးကို R City က အဒမ်လက်ဗင်းနဲ့ပူရဲတည်ဆူထားတာဖြစ်ပါတယ်။တော်ရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြေတားတေးလက်ဆောင်ဖြစ်တဲ့မြန်မာတချင်းလေးတစ်ပုဒ်နောက်ပိုင်းမှာဆက်ပြီးထုတ်လွှင့်ပေးဖို့ရှိပါတယ်နော်။အခုတော့ရသလောက်အချိန်နဲ့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားချင်ပါတယ်။စကိုင်းတိုင်းရွှေဘုံမြို့နယ်တက်မြာချန်ကျေးရွာက VOA သောရရှင်တဦးက VOA ကိုဆက်သွယ်ပြီးတော့အခုလိုမျိုးသူတို့ဒေသပျက်စီးရာပျက်စီးကြောင်းကိစ္စတစ်ခုတော်တော်လေးကိုအလေးနဲ့ဖြစ်ပွားနေလို့ပါဆိုပြီးတော့ရင်ဖွင့်လာပါတယ်
။ကျွန်တော်တို့ရွှေဘုံမြို့နယ်တက်မြာချန်ကျေးရွာကစီးပွားရေးတမတချို့ဟာဒေသခံရဲကျေးရွာအုပ်ချုပ်ရေးအာဏာပိုင်အနေနဲ့ပေါင်းပြီးနှလုံးသုံးလုံးလောင်းကစားထီတွေကိုတွင်တွင်ကျကျလုတ်ကင်နေကြပါတယ်။အခုလိုလောင်းကစားမှုတွေပပျောက်ဖို့တက်ဆိုင်ရာမြို့နယ်မဝါတာနဲ့တိုင်းဒေသကြီးအုပ်ချုပ်ရေးအဖွဲ့ကိုစာရေးသားတိုင်ကြားပေမဲ့လည်းဘာမှအရေးယူနှိမ်နှင်းတာမျိုးမရှိဘဲဖြစ်နေပါဗျ။ဒီလောင်းကစားမှုတွေကြောင့်ကြေးရွာတွင်ဇာရိတ်တပြက်ပြားမှုတွေပိုများလာနေတဲ့အတွက်ဒီကိစ္စကိုအရေးယူနှိမ်နှင်းပေးဖို့နိုင်ငံတော်သမ္မတကြီးသိရအောင် VOA ကတဆင့်တိုင်ကြားလိုက်ရပါတယ်။
ဒီလောင်းကစားကိစ္စကကျေးရွာတွေမှာဇရိတပြက်ပြားမှုတွေများပြားစေလို့အာဏာပိုင်တွေသိအောင်အခုလိုတိုင်ကြားလိုက်ရပါတယ်ဆိုပြီးတော့ VOA ကတဆင့်ရင်ဖွင့်လာတာဖြစ်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်တိတောက်လာတဲ့သောရရှင်တွေအတွက်လည်းနောက်ပိုင်းမှာအလှည့်ပေးပါအောင်မယ်ရှင်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်တွေအတွက်အချိန်ပေးကြပါတယ်တေးတောင်းလာတဲ့မောင်ဖြိုးဆိုတဲ့သောရရှင်ကကျွန်တော်ကတော့စကိုင်းတိုင်းဒေသကြီးကံပလူခရိုင်တရက်ကန်ကြီးအုပ်စုကျေးရွာကမောင်ဖြိုးဆိုတဲ့လူငယ်တယောက်ပါတဲ့ VOE ရဲ့ထာဝရပရိသတ်လည်းဖြစ်ပါတယ်ကျွန်တော် VOE ကိုတချင်းတောင်းဆိုခြင်းလို့လင်းလင်းရဲ့တမနီလိပ်ပြာဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါတဲ့ဒီသောရရှင်ပြောထားတာကဒီတမနီလိပ်ပြာဆိုတဲ့တချင်းဆက်ထားတာကသူ့ရဲ့အခေါ်အမေစုကိုညွှန်ထားတယ်လို့ခံစားမိလို့ပါဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါဒီသောရရှင်တောင်းဆိုထားတဲ့တချင်းလေးဒီတစ်ပတ်ထုတ်လွှင့်ပေးကြပါရစေဒီတောင်းတဲ့သောရရှင်ရောတစ်ချစ်သောရရှင်အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်လင်းလင်းတီဆိုထားတဲ့တမနီလိပ်ပြာဆိုတဲ့တချင်းကိုနားဆင်ကြည့်ပါအောင်ရှင
်စင်မနဲ့တကောင်မထဲပေးတွေ့ပါသူအမြဲပြောပါတယ်Nettale netta ko shupi twa ba tu mye pyo bare tesai ta pawa ti sa pe sha ba tu mye pyo bare come upon i message dayane day ma ma ne ne pyo bare ma le pyo nai me thain kare na she ko chei san pyo bare tamai so ra ga to re ko nau mye te yu bu pyo bare Don't let it nail in I'm a pyeong re tu a mye pyeong pya re Don't re aim my lies in I'm a sky tu a mye pyeong pya re Don't re na ga ma lwe nai aw le a lo twe tu a mye na chou sa ba re Don't re say ta ma ma nai aw le ti pinya ne lan pya de Don't re min ne ka re ko le ta pinya ne pwe ha re Shaware modain tanire ama pelere takum chabu salore do you know go like me nine ne long ga la la shiware
nilin ti soe tamni lai pya soe tachin go na sin kai ja ya da ba myama nai ngin ne nai ngin da ga ye ta pe bo la de view e myama bai thora shin ni ye we ban chan pe sa ri yin phwin sa ri ne je tachin taung lwa ri ko တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွေ့ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOE ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voenews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်ရှင်။ တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
麥依田娜著ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြကြတာပါရှင်။ VOA မြန်မာပိုင်းရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကနေတနာ yı တို့ချက်ထုတ်လင်းနေတဲ့ရွေးကောက်ပွဲအထူးအစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်။အခုဆက်လက်ပြီးတော့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။စစ်ဘိုလ်ချုပ်ဟောင်းတွေမဲဆွယ်စည်းရုံးတာပြည်သူလူထုထောက်ခံမှုရနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်။
အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း30တောင်မလိုတော့ပါဘူးပြောရရင်အခုရွေးကောက်ပွဲဟာကျင်းပပြီးသွားတဲ့2020ရွေးကောက်ပွဲနဲ့လုံးဝမတူပါဘူး2010တုန်းက NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့မဟာမိတ်တိုင်းသားပါတီတွေရွေးကောက်ပွဲမဝင်တပိတ်မှောက်ထားတာမို့စစ်ဘိုလ်ချုပ်ဟောင်းနေနဲ့ဖွဲ့စည်းထားတဲ့ပြည်ခိုင်မျိုးပါတီဆိုတာဟာရွေးကောက်ပွဲမစခင်ကတည်းကအနိုင်ရပါတီဖြစ်မယ်ဆိုတာအလုံးကသိနေကြပြီးသားအဖြစ်ပါဒါကြောင့်2010ရွေးကောက်ပွဲအကြိုကာလတုန်းကပြည်ခိုင်မျိုးပါတီကစစ်ဘိုလ်ချုပ်ဟောင်းတွေဟာမဲဆွယ်စည်းရုံးမှုဆိုတာမျိုးကိုတောင်သိမလုပ်လိုက်ရပါဘူးမဲဆွယ်စည်းရုံးနယ်ဆိုတာဘာလဲဆိုတဲ့အတွေ့အကြုံလဲရလိုက်ဟန်မတူပါဘူးအခု2015ခုနှစ်မှာတော့ပြည်သူလူထုထောက်ခံမှုအလွန်အားကောင်းတဲ့ဒေါန်ဆန်းစုကြည်ရဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်ပြိုင်မှာမို့လို့မဲဆွယ်စည်းရုံးရေးလုပ်ငန်းတွေလုပ်နေကြပါပြီမဲဆွယ်စည်းရုံးရေးလုပ်ငန်းတွေနဲ့နဖူးတွေ့ဒူးတွေ့ကြုံတွေ့နေရပါပြီစစ်ဘိုလ်ချုပ်ဟောင်းတွေဘလို့မဲဆွယ်နေကြသလဲပြည်သူလူထုထောက်ခံမှုရနိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ပြည်ခိုင်မျိုးအမတ်လောင်ဘိုဂျုံဟောင်းတွေရဲ့မဲဆွယ်စည်းရုံးမှုတွေကမှပြည်သူလူထုအဝေးဖန်ခံရဆုံးသူကတော့လက်ရှိပြည်ထောင်စုဝန်ကြီးဦးမြင့်လှိုင်ပါသူကနေပြည်တော်မဲဆွယ်ပွဲတစ်ခုမှာကလားကြီးကိုယူပြီးမှဟိန္ဒူကြီးကိုယူပြီးမှမွတ်စလင်ကြီးကိုယူပြီးမှနီဂရိုကြီးကိုယူပြီးမှအင်္ဂလိပ်ကြီးကိုယူပြီးမှကျမအမျိုးကိုချစ်ပါတယ်တိုင်းပြည်ကိုချစ်ပါတယ်လို့ပြောရင်နားမထောင်ပါနဲ့ကျွန်တော်တိုင်းပြည်ကိုတိတ်ချစ်ပါတယ်သာသနာကိုလောက်ပါမယ်ပြောပြီးဘာသာခြားကိုယူထားရင်ယုံမလားဆိုပြီးပြောပါတယ်။ပြည်သူကိုကောင်းကောင်းစည်းရုံးစရာမရှိတော့ NLD ကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုပုတ်ခတ်တိုက်ခိုက်မိရတာဖြစ်သွားတာပါ။လက်ရှိပြည်ခိုင်ပြိုးပါတီရဲ့ပူတွဲဥက္ကဋ္ဌဆိုတာလည်းဟုတ်ဒုဥက္ကဋ္ဌဆိုလည်းဟုတ်တဲ့ဗိုလ်ချုပ်ဟောင်းဦးထေးဦးရဲ့မဲဆွယ်ပုံကလည်းဦးမြင့်လိုင်နဲ့မတိမ်မငြိမ်းပါပဲ။ AR တိုင်းမှာမဲဆွယ်စည်းရုံးရေးဆင်တော့ဦးထေးဦးကဟိုးရင်တုန်းကကျွန်တော်တို့ကိုကုလသမဂ္ဂနေပယ်မှာအပြစ်တွေတင်နေတယ်အရေးယူဖို့လုပ်နေတယ်ဆိုတော့နိုင်ငံကြီးတွေကျွန်တော်တို့မြန်မာနိုင်ငံကိုလာလေကြတယ်မစ္စတာအိုဘားမားသူလာတယ်နှစ်ကြိမ်တောင်လာတယ်နှစ်ကြိမ်လာတော့ဘာဖြစ်လဲနှစ်ကြိမ်အနမ်းခံရတာပေါ့ဆိုပြီးပြောပါတယ်သူကလည်းဒေါအောင်ဆန်းစုကြည်ကိုစောင်းတယ်လို့မြောင်းတယ်လို့ပုတ်ခတ်လိုက်တာပ
ါလက်ရှိအေယာဝတီတိုင်းဝန်ကြီးချုပ်လည်းဖြစ်စစ်ဘိုလ်ချုပ်ဟောင်းလည်းဖြစ်လာမယ့်ရွေးကောက်ပွဲမှာထပ်ဝင်ပြိုင်အောင်မဲ့ဦးသိန်းအောင်ကလည်းရည်စရာစကားတွေပြောပြီးမဲဆွဲပါတယ်လက်ရှိသူအလုပ်လုပ်ရတာမလွတ်လပ်တဲ့အကြောင်းဘိုလ်ချုပ်ကံမှုအလွန်များကြောင်းဘိုလ်ချုပ်ကံမှုသာနည်းရင်ပသိန်ကိုစင်ကာပူလိုဖြစ်အောင်သူလုပ်ပေးနိုင်တဲ့အကြောင်းအောက်တိုဘာ3ရက်နေ့ကပြောပါတယ်။နောင်ဆိုပသိန်နေမကဟင်္ဒရဖျာပုံဘိုလ်ကလေးကိုလည်းစင်ကာပူလိုဖြစ်အောင်လုပ်ပေးနိုင်တယ်ဆိုပြီးထပ်ကွန့်လိုက်ပါသေးတယ်။ဦးသိန်းအောင်ဟာစင်ကာပူဆိုတာဘယ်လိုနိုင်ငံအဆင့်တန်းမျိုးမသိလို့ပြောတာလား။ဒါမှမဟုတ်အေယာဝတီတိုင်းသားတောသားတွေစင်ကာပူဆိုတာရောက်ဘူးကြမှာမဟုတ်ဘူးလို့တထစ်ကြယုံကြည်ပြီးပြောသလား။သူပဲသိနိုင်မှာပါ။ဘလိုပဲဖြစ်ဖြစ်သူကရည်စရာတော့ပြောတတ်ပါတယ
်အလားတူပါပဲတောင်းကလာပါမြို့နယ်ကနေရွေးကောက်ပွဲပြန်ဝင်မယ်အရင်ရန်ကုန်မြို့တော်ဝင်ဟောင်းလည်းဖြစ်လက်ရှိလွတ်တော်အမတ်လည်းဖြစ်တဲ့ဗိုလ်ချုပ်ဟောင်းဦးအောင်သိန်းလင်းကလည်းပြည်သူတွေပြုံးတုံတုံဖြစ်စေမဲ့စကလုံးတွေတုံးပြီးမဲဆွဲပါတယ်သူလွတ်တော်ရဲရောက်သွားတော့တိုင်းပြည်အတွက်အလွန်လှုပ်တဲ့အကြောင်းဒါကြောင့်ပြည်ခိုင်ပြိုးပါတီကနေသူ့ကိုဗဟုအလုံးမှုဆောင်အဖွဲ့ CEC ကနေတောင်ဖယ်ရှားလိုက်တဲ့အထိဖြစ်ခဲ့ကြောင်းပြောပါတယ်သူကပြည်သူအချို့ကိုလူလာပြီးသူ့ရဲ့မိခင်ပါတီပြည်ခိုင်ဖြိုးကတော့လူဆိုးပါတီဖြစ်တဲ့အောင်ပြောပြီးမဲဆွဲတာပါပြည်ခိုင်ဖြိုးပါတီရဲ့မဲဆွဲစည်းရုံးပွဲတွေထဲမှာပြီးခဲ့တဲ့စက်တင်ဘာလ28ရက်နေ့နေပြည်တော်မှာလုပ်တဲ့မဲဆွဲစည်းရုံးပွဲဟာအကြီးဆုံးဖြစ်ပွဲရှိပါတယ်2010တုန်းကစစ်အစိုးရထိပ်သီးခေါင်းဆောင်တွေဝင်ရောက်ရှင်ပြိုင်အနိုင်ယူခဲ့တဲ့နေပြည်တော်မဲဆန္ဒနယ်မြေတွေဟာ2012မှာတော့NLD အမတ်တွေကိုယာနှုံးပြစ်အရှုံးပေးခဲ့ရတဲ့နယ်မြေဖြစ်ပါတယ်။
အခုအဲ့ဒီနေမြေမှာပဲတိခိုင်ဖြိုးထိတ်တီးခေါင်းဆောင်ဘူကျုံဟောင်းတွေအင်းနဲ့အားနဲ့ရှင်ပြိုင်ကြမှာမို့နေပြည်တော်မဲဆန္ဒနေမြေဟာသူတို့အတွက်အလွန်အရေးကြီးပါတယ်။ဒါကြောင့်အဲ့ဒီမဲဆွယ်စီယုံရေးနေ့ကပါတီထိတ်တန်းခေါင်းဆောင်တွေပူပူနွေ့နွေ့အငိမ့်စားယူတိခိုင်ဖြိုးတဲ့ဝင်ပြီးအမတ်လောင်းဝင်ပြိုင်မဲ့စစ်ဘူကျုံဟောင်းတွေစုံစုံညီညီတက်ရောက်စကားပြောခဲ့ကြတာပါ။ဖြစ်ချင်တော့ခေါ်ယူထားတဲ့ပရိသတ်တွေဟာပွဲကိုစုံးတဲ့အထိနားမထောင်နိုင်ပဲဓာတ်ပေါက်ထုတ်တွေဆွဲပြီးထပ်ပြန်ကြလို့မပြန်ကြပါနဲ့အောင်ဆိုပြီးအတန်ချက်ဆက်ကနေတားယူရတဲ့အထိဖြစ်ပျက်ခဲ့တာပါ။အဲ့ဒီရုပ်သံဖိုင်ဟာအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့ခဲ့တာမို့ပြည်ခိုင်ဖြိုးခေါင်းဆောင်စစ်ဘူကျုံဟောင်းတွေစိတ်မသက်မသာဖြစ်ခဲ့မှာတော့အသေးချာပါပဲ
။ပြောရရင်ပြည်ခိုင်ဖြိုးပါတီခေါင်းဆောင်အမတ်လောင်းစစ်ဘူကျုံဟောင်းတွေဟာမဲဆွယ်စည်းရုံးမှုနဲ့ပတ်သက်ပြီးကြွမ်းကျင်မှုရှိကြဘူးမပေါ်ပါဘူး။2020ရွေးကောက်ပွဲဝင်ခဲ့တဲ့ဗိုလ်ချုပ်ဟောင်းတွေကလည်းအတွေ့အကြုံကောင်းကောင်းမရှိကြသလိုအခုမှပါတီထဲဝင်လာတဲ့ဗိုလ်ချုပ်ကြီးလှထေးဝင်းလိုလူမျိုးဆိုရင်လည်းဂုချက်ချင်းပြည်သူကိုမဲဆွယ်စည်းရုံးရေးလုပ်ရတာပါ။တကယ်ဆိုသမ္မတဦးသိန်းစိန်ရဲ့၅နှစ်နီးပါးကာလအစိုးရသက်တမ်းမှာပြည်သူတွေအတွက်ကောင်းရမွန်ရာလုပ်ပေးခဲ့တာတွေအတော်တန်ရှိပါတယ်။ဒါပေမဲ့လည်းနိုင်ငံရေးသမားတွေလည်းမဟုတ်နိုင်ငံရေးမှာလည်းမကြွမ်းကျင်ကြတဲ့အတွက်ခုလိုရည်စရာလိုလိုဟာသလိုလိုပုံကိုရေးတိုက်ခိုက်မှုလိုလိုပါသာရေးလိုလိုစကလုံးနေနဲ့ပဲမဲဆွယ်စည်းရုံးနေကြရတာပါဒီလိုမဲဆွယ်စည်းရုံးမှုမျိုးတွေကတော့ပြည်သူလူထုကြီးရဲ့အားပေးထောက်ခံမှုရနိုင်ပွဲမမြင်မိပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဆက်လက်ပြီးတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်
တော်တော်ရှင်များခင်ဗျာမြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားရေပန်းစားနေတဲ့ Facebook အင်တာနက်လူမှုကွန်ရက်မှာစိတ်ဝင်စားစရာအကြောင်းအရာမျိုးစုံအပြင်လောက်ကြံဖန်တီးတဲ့သတင်းတွေအမုန်းစကားတွေလည်းမကြာခဏတွေ့နေရပါတယ်ရွေးကောက်ပွဲလိုတိုင်းပြည်အတွက်အရေးကြီးတဲ့အချိန်အခါမျိုးမှာသတင်းတွေအမှောင်ချမခံရအောင် Facebook ကအထောက်အကူဖြစ်နိုင်ပေမဲ့ပြဿနာဖြစ်နိုင်တဲ့သွေးထိုးလုံဆောင်မှုတွေသတင်းမျိုးတွေကိုရောဘလို့ဝိုင်းဝန်းဟန်တာသွားကြမလဲဆိုတာကိုအင်္ဂါနေ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့တောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ပြီးဆက်သွယ်ရမယ့်မိမိရဲ့ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။
ခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုမက်နန္ဒာချမ်းနဲ့ကိုငိမ့်ချမ်းတို့ကတင်ဆက်မှာပါရှင
်။ဩစတြေးလျနိုင်ငံမှာကဘာလုံးဆန်ရမျက်နှာအမွှေးပြိုင်ပွဲကျင်းပခဲ့ပါတယ်။ကဘာအနှံ့ကပုံစံအမျိုးမျိုးနဲ့အမွှေးပိုင်ရှင်300လောက်ဟာဩစတြေးလျနိုင်ငံလီယိုဂန်မြို့မှာစုစည်းခဲ့ကြတာပါ။မျက်နှာကအမွှေးတွေမှာမုတ်စိတ်မွေးနှခမ်းမွေးတွေအပါအဝင်ပတိုင်းမွေးတွေပါပါဝင်ပြီးတော့ဒီအုပ်စု3ခုကလူတွေဟာပြိုင်ပွဲအမျိုးအစား9ခုထဲမှာပါဝင်ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်ပြိုင်ပွဲအစမှာပဲဒိုင်းလူကြီးတွေဟာဘသူတွေကဘယ်အုပ်စုမှာပြိုင်တင်နေဆိုပြီးတတ်မှတ်ပေးတာပါပြိုင်ပွဲကိုတော့အောက်တိုဘာ2ရက်နေ့ကနေအောက်တိုဘာ4ရက်နေ့ထိကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗြိတိသျှတချင်းရေးဆရာလည်းဖြစ်ဘီတဲအဖွဲ့ကိုစတင်တည်ထောင်သူတဦးလည်းဖြစ်တဲ့ဂျွန်လန်နွန်ရဲ့85နှစ်မြောက်မွေးနေ့အထိမ်းအမှတ်ဖြစ်လူများဟာအောက်တိုဘာ6ရက်နေ့မှာစုဝေးပြီးငိမ့်ချမ်းရေးပုံအဝိုင်းကြီးကိုပူပေါင်းဖန်တီးခဲ့ကြပါတယ်ဒီငိမ့်ချမ်းရေးပုံအဝိုင်းကြီးကိုနယူးယောက်မြို့ Central Park ပန်းခြံထဲမှာလှုပ်ဆောင်ခဲ့တာဖြစ်ပြီး Guinness ကမ္ဘာစံချိန်ချိုးဖို့အတွက်လည်းကြိုးပမ်းခဲ့ပါတယ်ဂျွန်လန်နွန်ရဲ့ကြံရစ်သူဇနီးယိုကိုအိုနိုလည်းအခမ်းအနားကိုတက်ရောက်ပြီးဒါဟာသူ့အတွက်အကောင်းဆုံးမွေးနေ့လက်ဆောင်ပါပဲလို့ပြောခဲ့ပါတယ်။ဂျွန်လန်နွန်ကိုဗြိတိန်နိုင်ငံလီဗာပူးမြို့မှာမွေးဖွားခဲ့ပြီးအမေရိကန်နိုင်ငံကို1982အစောပိုင်းတွေကပြောင်းရွှေ့လာခဲ့တာပါ။ငញ្ញန်ရေးသမားတချင်းဆိုတော့ဟာ1980ခုနှစ်မှာနယူးယောက်မြို့သူ့တိုက်ခန်းအဝင်မှာတနက်နေ့အပြစ်ခံရပြီးတော့မိနစ်ပိုင်းအတွင်းသေဆုံးခဲ့ရတာပါ။သူမရှိတော့ပေမဲ့လည်းငញ្ញန်ရေးကိုလိုလားတဲ့သူ့စိတ်ဓာတ်နဲ့တန်ဖိုးတွေကဆက်လက်ရှင်သန်နေတာကိုမြင်နိုင်ပါတယ်ရှင်။
Yeah.
ဗင်နီဇွဲလားနိုင်ငံကရာကက်စ်မြို့တော်မှာဂင်းနစ်ကမ္ဘာစံချိန်တင်အကြီးဆုံးချောကလက်ပြားကြီးတစ်ခုကိုဗင်နီဇွဲလားစပ်ဖို့မှုတွေကဖန်တီးခဲ့ကြပါတယ်ဒီချောကလက်ကြီးဟာအလေးချိန် 848 ကီလိုဂရမ်ရှိပြီးတော့အီတလီနိုင်ငံကတင်ထားတဲ့စံချိန်ကိုချိုးနိုင်လိုက်တာပါဗင်နီဇွဲလားနိုင်ငံရဲ့ငွေကြေးဘိုလီဗာပုံစံအကျွေးစိတ်ပုံချောကလက်ကြီးကိုအော်တိုဘာလာတရက်နေ့အမျိုးသားကိုကာနေမှာပြုလုပ်ခဲ့ကြတာလို့ဒီပွဲကိုစီစဉ်သူတဦးကပြောပါတယ်ဒီလိုစံချိန်ကိုချိုးနိုင်လိုက်တဲ့အတွက်ဗင်နီဇွဲလားနိုင်ငံဟာကမ္ဘာပေါ်မှာအကောင်းဆုံးချောကလက်တွေထုတ်လုပ်တဲ့နိုင်ငံတစ်နိုင်ငံဖြစ်တာကိုသက်တည်ပြနိုင်ခဲ့တယ်လို့စီစဉ်သူကပြောသွားပါတယ်ခင်ဗျာ
ရုရှားနိုင်ငံသမ္မတပူတင်ရဲ့မွေးနေ့ဟာအော်တိုဘာလ9ရက်နေ့မှာကြာရောက်တာဖြစ်ပြီးတော့သူ့မွေးနေ့မတိုင်ခင်မှာမွေးနေ့နဲ့တိုက်တိုက်ဆိုင်ဆိုင်သူ့ကိုဘက်မန်ကနေအလက်ဇန္ဒားပုံစံမျိုးရေးချယ်ထားတဲ့ပကြီးမျိုးမျိုးကိုမော်စကိုမြို့တော်မှာပြသခဲ့ပါတယ်။ဒီပြပွဲဟာပူတင်ရဲ့မွေးနေ့ကိုဂုဏ်ပြုပြီးကျင်းပတာဖြစ်ပြီးတော့တကမ္ဘာလုံးကလူတွေကပူတင်ကိုထောက်ခံသူတွေရဲ့လက်ဆောင်တွေနဲ့လှုပ်တာပါလို့ဒီပြပွဲတာဝန်ခံကပြောပါတယ်။သမ္မတပူတင်ရဲ့ကိုရီကိုသွေးတွေဖြစ်တဲ့တတိရှိမှုသူရဲကောင်းဆံမှုတွေကိုအဓိကပြသထားတယ်လို့လည်းဆိုပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်မှာတော့သမ္မတပူတင်ရဲ့ပကြီကားကိုအရှေ့ယူကရိန်းတိုက်ပွဲတွေကရရှိတဲ့ကြီးစံဂွန်9000ကျော်နဲ့ဖန်တီးပြီးတော့ပြသခဲ့ပါတယ်။ဒီပကြီကားကိုအလင်းအမှောင်အရောင်မျိုးမျိုးအောက်မှာစိတ်လုံရှားပွဲပုံကနေကြောက်မက်ဖွယ်မကောင်းဆိုးဝါးအဖြစ်ပြောင်းလဲသွားတဲ့သမ္မတပူတင်ရဲ့ပုံကိုမြင်ကြရမှာပါ။ဒီပုံကိုယူကရိန်းနိုင်ငံကအမှုပညာရှင်ဒရီယာမာချန်ကိုကဖန်တီးခဲ့ပြီးတော့စစ်ပွဲရဲ့မျက်နှာများဆိုတဲ့နာမည်နဲ့ပြသခဲ့တာဖြစ်ပါတယ
်။ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကို VOA မြန်မာပိုင်းရဲ့ဒီအပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာလဲထုတ်လွှင့်ပေးနေပါတယ်ရှင်။နေလာနေနဲ့နခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုဥဆံမိုးဝေကပြောပြမှာပါရှင
်။တူရကီနိုင်ငံအန်ကာရာမြို့တော်မှာညဉ့်ညင်းစွာဆန္ဒပြပွဲအတွင်းဘုံပေါက်ကွဲမှု2ကြိမ်ဖြစ်ပွားခဲ့ပြီးတော့အနည်းဆုံးလူပေါင်း95ယောက်သေဆုံးခဲ့ရတဲ့ပေါ်တနင်္ဂနွေနေ့နိုင်ငံတော်ဝန်ပူဝမ်းနဲ့ပူဆွေးဆန္ဒဖြစ်နေကြတယ်လို့ထောက်မောင်းများစွာလူတွေဟာအန်ကာရာမြို့တွေမှာစုဝေးပြီးတော့တူရကီအစိုးရကိုဆန့်ကျင်ကြွေးကြော်ဆန္ဒပြနေကြပါတယ်။ပောက်ကွဲမှုနှစ်ခုအတွင်းလူပေါင်း160ဒဏ်ရာရရှိခဲ့ပြီးတော့ဆေးရုံတင်ထားရပြီးအဲ့ဒီထက်65ယောက်ဟာဆေးရုံ19ခုမှာအရေးပေါ်အခြေအနေကုသပေးထားရကြောင်းအစိုးရကသတင်းထုတ်ပြန်ပါတယ်။တူရကီနိုင်ငံကာဒစ်လူမျိုးစုကိုလိုလားတဲ့ပြည်သူ့ဒီမိုကရက်တစ်ပါတီကတော့ဘုံပောက်ကွဲမှုမှာတေဆုံးသူ128ယောက်ရှိတယ်လို့ပြောဆိုပေမဲ့အစိုးရကတော့အဲ့ဒီအရေးအတွက်ကိုအတိပြုမပေးသေးပါဘူး။အီရန်နိုင်ငံပါလီမန်ဟာအစိုးရကိုအင်အားကြီးနိုင်ငံနေနဲ့ရရှိထားတဲ့တမဲဝင်နျူကလ িয়ার သဘောတူညီချက်ကိုအကောင့်ထဲဖော်ဖို့အတွက်ခွင့်ပြုလိုက်တဲ့ဥပဒေကြမ်းတစ်ရပ်ကိုအတည်ပြုပေးလိုက်ပါတယ်။ဒီဥပဒေကြမ်းအရအင်အားကြီးနိုင်ငံတွေဘက်ကအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေဖိရှားပေးဖို့ပြက်ကွက်ခဲ့ရင်အီရန်အစိုးရအနေနဲ့ရထားတဲ့သဘောတူညီချက်အတိုင်းအကောင့်ထဲဖော်တာကိုပြန်လည်ရုပ်သွင်းခွင့်ပေးထားတာဖြစ်ပါတယ်။စီးရီးယားသမ္မတဘာရှာအယ်အစတ်အစိုးရအနေနဲ့ဆုံးရှုံးထားတဲ့နယ်မြေတွေကိုပြန်လည်ရရှိရေးအတွက်ကူညီပေးတဲ့အနေနဲ့စီးရီးယားနိုင်ငံအတွင်းကတပုံတွေကိုရုရှားကလေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ
်။ဥဆက်မိုးဝေကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲကောင်ပါ။အင်ဂျင်နီယာကတော့အိုက်ဒင်ဥတ်ကူဖြစ်ပါတယ်ရှင်။ကျွန်မကအင်ဂျင်နိုင်ပါ။ VOE မြန်မာပိုင်းရဲ့တနင်္လာနေ့နဲ့ခင်အစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်လည်းသရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိတိုးချက်ထုတ်လွှင့်နေပါတယ်ရှင်။စောင့်မျှော်နားဆင်ကြပါ။အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.